Welcome to the Voice of America in Burmese.
Mingla nya jama shin. VOA American တန်ရဲ2019ခုဒီဇင်ဘာလ2ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို American တီတောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများတစဉ်အောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သက်တဲ့တွေကိုကိုဝင်းမင်းနဲ့ကျမအနံလာရောပြောပြမှာပါ။မြန်မာနိုင်ငံကလူအခွင့်အရေးချော်ဖောက်မှုတွေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုဒီကနေ့နယ်သာလန်နိုင်ငံတဟိတ်မြန်မာစတင်ကြားနာပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုမဲ့ပုံမှန်တွေကိုအောက်လွတ်တော်ဒီမိုကရက်ကောင်ဆောင်တွေကအခုဒီကနေ့မှာပဲထုတ်ပြန်ကြေညာလိုက်ပါတယ်။ဟောင်ကောင်မှာတော့မပေါက်ကွဲသေးတဲ့ဘုံနှလုံးကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံဟာလူမျိုးတုံးတက်ပြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တည်ဆွေးဆွေးဆွဲဆဲတဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးပါတယ
် As the UN mission documented Myanmar is saturated with anti-Rohingya writings
ကမ်ဘီယာဘက်ကဥပဒေပညာရှင်တဦးပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွန်နဲ့အတူမြန်မာနိုင်ငံအပေါ်မှာတရားစွဲဆိုထားတဲ့အပေါ်ရင်ဂျာကြီးလှူရှာသူတွေနဲ့ပြပရောက်မြန်မာတိုင်းရင်းသားတွေကလည်းထောက်ခံမှုပြသတဲ့အနေနဲ့စုဝေးခဲ့ကြတဲ့အကြောင်း ICJ နိုင်ငံတကာတရားရုံးကိုတွားရောက်နေတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့ပွဲကိုဒီကနေ့ဒီဇင်ဘာ10ရက်ရန်ကုန်မြို့မဟာဗန္ဓုလပန်းချံမှာပြုလုပ်ခဲ့တဲ့အကြောင်းစတဲ့သတင်းလွန်တွေကိုလည်းနားဆင်ရပါမယ်ဒါပြင်အမေရိကန်နိုင်ငံကြီးအယောင်တီကောင်းစီယာနဲ့အထူးစီစဉ်အဖြစ်ဒီကနေ့ ICJ နိုင်ငံတကာတရားရုံးမြန်မာအရေးကြားနာမှုနဲ့ပတ်သက်ပြီးတော့တိုက်ရိုက်ဆွေးနွေးတင်ပြချက်ကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နေကိုမင
်းမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ တရားစွဲထားတဲ့အမှုကိုဒီကနေ့နယ်သာလန်နိုင်ငံတဟိတ်မြို့မှာစတင်ကြားနာပါတယ်။ပထမနေ့အဖြစ်ကြားနာပွဲမှာတော့တရားစွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံတရားရေးဝန်ကြီးမစ္စတာအဘူဘာကာမာရီတမ်ဘဒူကအပြန်အလှန်မယုံကြည်မှုတွေတခြားလူမျိုးနွယ်စုတစုကိုနှိမ်ချတဲ့ဘဝတာဖြန့်ချိန်မှုတွေကနေလူအစုအဝေးလိုက်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတော့အဲဒီကတဆင့်ဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့ကြတယ်ဆိုတာကိုနိုင်ငံတကာသမိုင်းဖြတ်တွေကကိုးကားပြီးတော့စတင်လျှောက်လဲခဲ့ပါတယ်။တခါဂမ်ဘီယာနိုင်ငံရဲ့ဥပဒေအကြမ်းပေးတွေရဲ့လျှောက်လဲချက်တွေမှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးရုံးလှုပ်ရက်တွေနဲ့အနေရရိုဟင်ဂျာတွေလူမျိုးတုံးစီရဲ့ကြံရွယ်လှုပ်ဆောင်ချက်တွေနဲ့အထောက်အထားတွေအပြင်အကာအကွယ်မဲ့ရိုဟင်ဂျာတွေရဲ့ကိုယ်တွေ့အခြေအနေတွေနဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးပိုင်ခွင့်စတဲ့အခြားအချက်လည်းအတော်များများကိုတင်ပြခဲ့ကြတာပါမြန်မာနိုင်ငံဘက်ကခုခံချေပါမယ့်အတိုင်းအမြံပုံကိုတအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လည်းတရားခွင်မှာရောက်ရှိပြီးတော့ဂမ်ဘီယာနိုင်ငံရဲ့ရှောက်လက်ချက်တွေကိုကြားနာခဲ့ပါတယ် ICJ မှာတရားစွဲဆိုထားတဲ့အပေါ်ထောက်ခံတဲ့ဆန္ဒပြသူတွေလည်းတဟိတ်မြန်မာစုဝေးခဲ့ကြသလိုခုခံရှောက်လက်မဲ့မြန်မာအစိုးရကိုထောက်ခံသူတွေကလည်းမြန်မာနိုင်ငံတွင်းမှာစုဝေးခဲ့ကြပါတယ်မြန်မာစစ်တပ်ဟာ2019ခုနှစ်အောက်တိုဘာလကစပြီးတော့ရခိုင်ပြည်နယ်တဲကရိုဟင်ဂျာမွတ်စလင်တွေအပေါ်စနစ်တကျနဲ့ကြေကြေပြင်းပြင်းရှင်းလင်းဖယ်ရှားခဲ့တဲ့လို့ရဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုပြီးတော့အစ္စလာမစ်နိုင်ငံများအဖွဲ့ OIC ကစားဂမ်ဘီယာနိုင်ငံကစွဲချက်တင်ထားတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံသလိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်ကိုလည်းညှင်းဆိုထားပါတယ
်နယူးဇီလန်နိုင်ငံမှာတော့White Island ချွန်းမှာမနေ့ကမိတောင်ပောက်ကွဲမှုကြောင့်သေဆုံးသူ6ဦးရှိသွားပြီလို့နယူးဇီလန်တာဝန်ရှိသူတွေကအတည်ပြုပါတယ်။မိတောင်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူ32ဦးထက်မနည်းရှိနေပြီးပျောက်ဆုံးသူ10ဦးကိုတော့သေဆုံးသွားပြီလို့ယူဆထားကြောင်းတာဝန်ရှိသူတွေကဆိုပါတယ်။ခန္ဓာကိုယ်တစ်ခုလုံးနီးပါးမိလောင်ဒဏ်ရာရခဲ့ကြသူ28ဦးကိုလည်းကုသပေးနေပါတယ်လို့နယူးဇီလန်ကျန်းမာရေးဌာနအကြီးအကဲ Pete Watson ကပြောပါတယ်။ကျွန်းရဲ့အခြေအနေတွေကြောင့်ရှာဖွေကစားရေးတပ်ဖွဲ့တွေအနေနဲ့အဲ့ဒီကျွန်းပေါ်သွားပြီးတက်ရှင်ကျန်းရည်သူတွေကိုကတ်တင်ဖို့လည်းမဖြစ်နိုင်တဲ့အနေထားမှာရှိနေပါတယ်။အချိန်မီးပေါက်ကွဲနိုင်တဲ့မီးတောင်ရှင်နီနာမှာခီးသွွားတွေရှိနေကြတာနဲ့ပတ်သက်ပြီးဘေကင်းလုံခြုံမှုဆိုင်ရာလိုင်းနိုင်မဲ့စီကံတွေကိုချိုးဖောက်ခဲ့သလားဆိုတာကိုလည်းရဲတွေကစုံစမ်းနေကြပါတယ်။နိုင်ငံတကာမီးတောင်လုံရှာမှုကိုစောင့်ကြည့်တိုင်တာတဲ့ GeoNet ကမီးတောင်ပေါက်ကွဲနိုင်တဲ့အဆင့်5အဆင့်ကိုသတ်မှတ်ထားရမှာပြီးခဲ့တဲ့လမှာပဲအဆင့်1ကိုတိုးမြင့်ခဲ့တာဖြစ်ပါတယ်။မီးတောင်မပေါက်ကွဲခင်မှာပဲမီးတောင်ဘာနာကဒေဝဒရန်ချိုင်ထဲမှာခီးသွွားဥစုတစုရှိတာကိုမိတောင်ကဓာတ်ရိုက်ဖမ်းယူထုတ်လွှင့်နေတဲ့ GeoNet ကရိုက်ကူးထားတဲ့ဓာတ်ပုံတွေမှာတွေ့ရပါတယ်။မိတောင်ပတ်ခွဲချိန်မှာဒီကျွန်းပေါ်ရောက်နေတဲ့ကမ္ဘာလက်ခီးတဲ့48ဦးထက်မနည်းရှိနေပြီးဩစတြေးလျက24ဦးပါဝင်အမေရိကန်ပြည်တွင်ဂျာမနီတရုတ်မလေးရှားနဲ့နယူးဇီလန်နိုင်ငံသားတွေပါဝင်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ GeoNet ကတော့မိတောင်ထပ်ပြီးပတ်ခွဲနိုင်ချိန်50ရာခိုင်နှုန်းတောင်ရှိတယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျ။
Hong Kong College ဝင်တစ်ခုထဲမှာအရေးတန်းတွေနဲ့ပတ်ထားတဲ့လက်လုံဘုံနှလုံးကိုဖယ်ရှားလာနိုင်တယ်လို့ Hong Kong ရဲတို့ကပြောပါတယ်။အဲ့ဒီဘုံတွေကို Wan Chai အရက်က Wayan College ထဲမှာကျောင်းဆောင်တယောက်ကတွေ့ရှိခဲ့ပြီးတော့ရဲကိုအကြောင်းကြားနိုင်ကြတာပါ။ဒီဖြစ်ရဟာကိုပိုင်အုပ်ချုပ်ခွင့်ရတစိမ့်တစ်ပိုင်းရထားတဲ့ Hong Kong ကျွန်းမတီမငိမ်ဖြစ်စေခဲ့တဲ့6လကြာအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းပောက်ကွဲရေးပစ္စည်းတွေကိုတွေ့ရှိခဲ့တဲ့နောက်ဆုံးဖြစ်ရလည်းဖြစ်ပါတယ်။ဒီပောက်ကွဲရေးပစ္စည်းတွေနဲ့အတူအခုတွေ့တဲ့လက်လုံဘုံမှာပါတဲ့အရေးတန်းလိုမျိုးတန်ချောင်းတွေတန်ချွန်အပိုင်းအစတွေကိုလည်းရှာတွေ့ခဲ့တယ်လို့ဘုံရှင်လေးရဲ့အဆင့်မြင့်အရာရှိအလစ်မတ်ဖွဲ့တာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီပောက်ကွဲရေးပစ္စည်းတွေကလူတွေထိခိုက်ဒဏ်ရာရသေဆုံးအောင်တမင်ရွယ်လှုပ်ထားတာဖြစ်တယ်လို့လည်းပြောပါတယ်။အခုတွေ့တဲ့ဘုံတွေကရေဒီယိုနဲ့ထိန်းချုပ်ထားတဲ့ဘုံတွေဖြစ်ပြီးတော့မိုဘိုင်းဖုန်းနဲ့တုံးပြီးတော့အဝေးကနေဖောက်ခွဲဖို့ဆင်ထားတာဖြစ်ပါတယ်။ဘလို့ရည်ရွယ်ချက်နဲ့ဘသူတွေကအခုလိုဘုံထောင်သွားတယ်လဲဆိုတာမျိုးကိုတော့တာဝန်ရှိသူတွေဘက်ကခံမှန်းပြောဆိုတာမျိုးမရှိပါဘူး။
အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ပန်ဆာကိုလာမြို့ကရေတပ်စခန်းမှာပြည်ခဲ့တဲ့တောက်ကြာနေ့ကလူသုံးသေခဲ့တဲ့တနက်ပြခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆော်ရီအင်ရှေ့မင်တာမိုဟာမက်ဘင်ဆာမန်တို့ကတိပြုခဲ့ကြပါတယ်။ပေဆုံးသူ၃ဦးပြင်အမေရိကန်ရေတပ်လေကြောင်းပြတင်လန်းကျောင်းကနောက်ထပ်တင်လန်းသား၈ဦးထဲရခဲ့တဲ့ဒီပြခတ်မှုကိုကျူးလွန်ခဲ့သူအဖြစ်ဒီတင်လန်းကျောင်းမှာတက်နေတဲ့ဆော်ရီတော်ဝင်လေတပ်ကနိုင်ငံခြားသားတင်လန်းသားမိုဟာမက်အရှမ်ရန်နီကိုဆဆွဲထားပါတယ်အရှမ်ရန်နီကိုယ်တိုင်ကလည်းဒီပြစ်ခတ်မှုတွင်တည်ဆုံသွားခဲ့ပါတယ်ဒီပြစ်ခတ်မှုကိုသူဘာကြောင့်လုပ်ခဲ့လဲဆိုတာနဲ့သူ့ရဲ့ရည်ရွယ်ချက်ကိုသိနိုင်မလားသိနိုင်လို့ရှိမလားဆိုတာကိုသိနိုင်ဖို့တာဝန်ရှိသူတွေကစုံစမ်းနေဆဲဖြစ်ပါတယ်အခုပြစ်ခတ်မှုပြည်တဲ့နောက်မှာတော့အမေရိကန်နိုင်ငံမှာနိုင်ငံခြားတပ်ဖွဲ့တွေလာရောက်စစ်ပညာသင်ကြားခွင့်ပေးတဲ့လုပ်ငန်းစဉ်နဲ့စစ်အခြေစိုက်စခန်းတွေရဲ့လုံခြုံရေးကိုပြန်လည်သုံးသပ်ဖို့စစ်တပ်ကိုညွှန်ကြားထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကဆိုပါတယ်ခင်ဗျ
ဗီယိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုဖို့အောက်လွှတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်တွေကစွဲချက်တစ်ခုကိုဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။အနာအလွယ်သုံးစားမှုကွန်ဂရက်စ်လွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုချိုးဖောက်မှုနဲ့စွဲချိုက်တင်လိုက်တာပါ။ရွေးကောက်ပွဲမှာအနိုင်ရရေးမတရားနည်းနဲ့လုပ်ကိုင်ဖို့သမ္မတထရမ့်ရဲ့ကြိုးပမ်းချက်ဟာနိုင်ငံတော်လုံခြုံရေးအပေါ်ချိန်ချောက်ရရောက်တယ်လို့လည်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရိုနက်ဆာကပြောဆိုသွားပါတယ်။အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကသမ္မတထရမ့်ကိုတရားစွဲဆိုရေးတရားစုံစမ်းနေကြတဲ့အောက်လွှတ်တော်ကော်မတီတွေဖြစ်တဲ့ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားဆက်ဆံရေးကော်မတီ၊ဘာနာရေးကော်မတီနဲ့စီကံထိန်းနှီးရေးကော်မတီတို့ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုလုပ်ငန်းနောက်ဆက်စပ်ကိုကြီးညာခဲ့တာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့တွေ့ဆုံခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအယ်လျက်အန်ဂါကလည်းလွှတ်တော်ကော်မတီတွေကြားကိစ္စရပ်အတော်များများမှာသဘောတူညီမှုရှိကြောင်းပြောဆိုထားတာဖြစ်ပါတယ်။သမရကိုတရားစွဲဆိုရေးတင်းနယ်လာနဲ့လွှတ်တော်ကြားနာပွဲအဆုံးသတ်မှာတော့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားအပြင်းအထန်သဘောထားကွဲလွဲခဲ့ကြပါသေးတယ်
။သမရဒေါ်နယ်ထရမ့်အနေနဲ့ရုရှားနဲ့သူ့ရဲ့ရွေးကောက်ပွဲမဲဆယ်ရွေးပွဲပူးပေါင်းဆောင်ရွက်မှုပေါ်စုံစမ်းစစ်ဆေးတဲ့စီရင်ခံစာတစ်ထွက်လာပြီးမှFBI ညွှန်ကြားမှု Christopher Ray ကိုဝေဖန်ပြစ်တင်လိုက်ပါတယ်။ American တရားရေးဝန်ကြီးဌာနလုပ်ငန်းစစ်ချုပ်က2016 American သမ္မတရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့နဲ့ရုရှားတို့ဆက်သွယ်ရှိခဲ့မှုပေါ် FBI ပြည်တော်စုစုံစမ်းစစ်ဆေးရေးပြည်တို့ကစတင်စစ်ဆေးရမှာနိုင်ငံရေးရာပူးပေါင်းဆောင်ရွက်မှုကိုမတွေ့ခဲ့ရဘူးလို့အစိုးရကစားထွက်လာပြီးသမ္မတ Trump ကအခုလိုဝေဖန်ပြစ်တင်လိုက်တာပါ။ FBI ညွှန်ကြားမှု Ray အနေနဲ့မနေ့က American ရုပ်သံ ABC နဲ့ပြောရမှာတော့ဒီတရားရေးလုပ်ငန်းစစ်ချုပ်အစိုးရကစားမှာFBI စုံစမ်းစစ်ဆေးမှုဟာမှန်ကန်တဲ့တုံ့သက်ချက်နဲ့အတည်ပြုချက်အောက်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်တဲ့ဒါပေမဲ့အမှားတွေအများကြီးလည်းရှိခဲ့တယ်လို့ဖော်ပြခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့သမ္မတထရမ့်ဘက်ကတော့ FBI ညွှန်ကြားမှု Ray ကိုဒီနေ့ဥပပိုင်းရမှာဒီ FBI ညွှန်မှု Ray အနေနဲ့ဘလို့အစီရင်ခံစာကိုဖတ်ခဲ့လဲတော့မသိဘူးသိကြတာကသမ္မတထရမ့်သူ့စီကိုရောက်လာတဲ့အစီရင်ခံစာတော့မဟုတ်တာသိကြတယ်လို့ထောက်ပြလိုက်ပါတယ်ဒါပြင်သမ္မတထရမ့်ကဆက်ပြီးအခုလို FBI ညွှန်ကြားမှုရဲ့သဘောထားကြောင့်အရေးချင်းကောင်းသူတွေရှိနေတဲ့ပေမဲ့စိုးစိုးဝါးဝါပျက်စီးချို့ရွေးနေတဲ့ FBI ကိုကူစားနိုင်မှာမဟုတ်ဘူးလို့ပြစ်တင်ဝေဖန်လိုက်ပါတယ်။ဒီလုပ်ငန်းစစ်ချုပ် Michael Horowitz အနေနဲ့အစိုးရကစားသည့်ထုတ်ပြန်မှာ FBI ဘက်ကသတင်းသက်သေထောက်ထားတွေကြိုးကြောင်းစီလျော်ခဲ့ပေမဲ့ရုရှားနဲ့ဆက်သွယ်လုပ်ခဲ့သူကိုနိုင်ငံခြားထောက်လှမ်ရေးတရားရုံးကနေအတည်ပြုချက်ယူတဲ့သတင်းတွေထဲမှာတော့ကြီးမားတဲ့မှားယွင်းမှုတွေပါနေခဲ့တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ သမ္မတထရမ်ဘက်ကလည်းဒီအစဉ်ကစားတစ်ကြောင်သူ့အစိုးရကိုဖြုတ်ချဖို့ကြိုးပမ်းတာအတည်ဖြစ်သွားပြီးအထောက်အထားအတုတွေလုပ်ပြီးခုံရုံးကိုလိန်လေခဲ့ကြတယ်။အဲ့ဒီထဲမှာလူတွေအများကြီးပါဝင်ပတ်သက်ခဲ့တဲ့အခုတော့ဒါပေါ်သွားပြီလို့ဆိုခဲ့ပါတယ်ခင်ဗျ။
အမေရိကန်ကိုရောက်ရှိနေတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောနဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့တွေ့ဆုံမှာပါ။နိုင်ငံဆက်ဆံရေးကိစ္စရပ်တွေအပြင်ယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးကိစ္စရပ်တွေကိုလည်းမစ္စတာလက်ဗရော့ထပ်သွင်းဆွေးနွေးလိမ့်မယ်လို့သမ္မတထရမ့်ရဲ့အစီအမံအရာရှိတဦးကပြောပါရယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုကြားဝင်နောက်ဆက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေကြောင့်အမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးတွေတင်းမာလာချိန်မှာအခုလိုတွေ့ဆုံဆွေးနွေးဖို့ဖြစ်လာတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုကြားဝင်နောက်ဆက်ခဲ့သလားဆိုတာကိုစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာထဲမှာမဲဆန္ဒရှင်အနေနဲ့သမ္မတထရမ့်ကိုမဲအသားရဖို့ကြားဝင်လုပ်ကိုင်ခဲ့တယ်လို့ကောက်ချက်ချဖော်ပြခဲ့တာပါ။ဒါပေမဲ့လည်းရုရှားတို့ကတော့အမေရိကန်ရွေးကောက်ပွဲမှာဘလို့ကြားဝင်နောက်ဆက်မှုမျိုးမှမလုပ်ခဲ့ဘူးလို့ညင်းဆိုထားပါတယ
်။ဩစတြေးလျနိုင်ငံနေရာအနှံ့မှာသတင်းပတ်တွေနဲ့ချီယာနဲ့ချီတဲ့တော်မီလန်ကပြန့်လာတဲ့မိခိုးတွေသိသိတီတီဖော်လန်းနေတာကြောင့်ဆစ်ဒနီမြို့ကနေအသက်ရှူမွန်ချက်တဲ့ဌာနရင်ဆိုင်နေရပါတယ်။ဆစ်ဒနီမြို့ကဒီနေ့လေတုရေးသွေးဟာအန်ဒီယရှိလောက်တဲ့လေတုရေးသွေးထက်ဆက်တဆမြင့်နေတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ဒီဖြစ်ရကြောင်းနှလုံးနဲ့ဆုပ်ဝေဒနာအခံရှိတဲ့မြို့ကန်တွေအနေနဲ့ဖြစ်နိုင်တဲ့များအင်းပြေမထွက်ချဖို့လည်းတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။မိခိုးမျိုးတွေထူထပ်လွန်းလာကြောင်းအင်းတွေမှာတက်ဆင်လာတဲ့မိလောင်မှုချက်ပေးစနစ်တွေကိုလည်းအလိုလိုအသံမြည်မလောင်မိသက်သမားတွေလိုက်ပြီးခလုတ်ဖြုတ်နေရပါတယ်။မိခိုးတွေထူထပ်လွန်းနေတာကြောင့်မြေခွေးမရှင်းတဲ့အတွက်ရရင်တွေကိုလည်းရနာထားပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ကမ္ဘာတဝန်းအပူချိန်မြင့်မားလာတာနဲ့ရေခမ်းချမှုတွေကြောင့်ပါ ဩစတြေးလျနိုင်ငံမှာ New South Wales, Victoria နဲ့ Queensland ပြည်နယ်မှာပူပြင်းခြောက်တဲ့ပြီးမိလောင်နေတဲ့နေရာပေါင်း100ထက်မနည်းရှိနေပါတယ်ခင်ဗျာ။
တောင်ဝရုံဆုံးဒေသအာနာတိကတိုင်မှာအခြေစိုက်ထားတဲ့ချီလီတက်စကန်ခုကိုသွားတဲ့ချီလီထောက်ပို့ရေးလေယာဉ်တစ်စီးဟာတနင်္လာနေ့ညနေပိုင်းကအဆက်အသွယ်ပြတ်သွားခဲ့တဲ့အကြောင်းချီလီလေတပ်ကပြောပါတယ်လူ38ဦးလိုက်ပါသွားတဲ့ဒီထောက်ပံ့ရေးလေယာဉ်နဲ့ဆက်သွယ်မှုပြတ်သွားခဲ့ပြီးနောက်အတော်ကြာမှာတော့ဒီလေယာဉ်နဲ့ပတ်သက်လို့မျိုးလင့်ချက်သိမှရှိတော့တဲ့အကြောင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်လေယာဉ်အဆက်အသွယ်ပြတ်သွားခဲ့တာနဲ့ပတ်သက်လို့သတိပေးချက်တွေထုတ်ပြန်ခဲ့သလိုရှာဖွေရင်းနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေဆီလုပ်ခဲ့တဲ့အကြောင်းလဲချီလီစစ်တပ်ကပြောပါတယ်C-130 Hercules ထောက်ပို့လေယာဉ်ပေါ်မှာလေယာဉ်ဝန်ထမ်း18ဦးနဲ့အရသာ3ဦးအပါအဝင်နောက်ထပ်22ဦးနဲ့စုစုပေါင်း38ဦးလိုက်ပါသွားတာဖြစ်ပါတယ
်။နိုင်ငံတော်တပ်မင်းရန်ပုဂ္ဂိုလ်တောင်ဆက်စုကြီးနေတဲ့ ICC မှာမြန်မာတပ်မတော်ရဲ့ဒီမျိုးတုံးတပ်ဖြတ်ချုပ်လွှတ်မှုတွေကိုကာကွယ်မပေးသင့်ဘူးလို့ American ထက်လက်တော်မတ်တူကတိုက်တွန်းလိုက်ပါတယ်။ Democrat ထက်လက်တော်မတ် Dick Durbin ကမြန်မာစုအနေနဲ့ Ranger တိုင်းသားနဲ့လူနည်းစုတွေအပေါ်လူမျိုးတုံးပြစ်မှုတွေနဲ့ပြင်းထန်တဲ့ရက်စက်မှုတွေချုပ်လွှတ်ခဲ့တာကရှင်းနေတာမို့ဒေါ်ဆန်းစုကြည်အနေနဲ့ ICJ မှာသွားကာကွယ်နေရင်ရက်ဆက်အကြမ်းဖက်မှုတွေကိုမကြုံစဘူးကာကွယ်ပေးတာဖြစ်သွားလိမ့်မယ်လို့မနေ့ကသတိပေးလိုက်ပါတယ်ခင်ဗ
ျ။ငါနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းလွှာတွေကိုစတိုက်ထုတ်လင်းပေးသွားပါမယ်။မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတမ်းမြေဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုရဲဆွဲခြင်းနဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးပါတယ်။တရားစွဲတင်တဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်တွေကနေတရားရုံးကိုလျှောက်ထားရမှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တာတွေကိုကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အထောက်အထားတွေနဲ့တင်ပြတယ်လို့မြန်မာနိုင်ငံနဲ့ကျန်ရှိနေတဲ့ရိုဟင်ဂျာ6သိန်းလောက်ဟာနောက်ထပ်လူမျိုးတုံးတပ်ဖြတ်ခံရမှု NDA ကြုံနေရမှုဒီအတွက်ကာကွယ်တားဆီးဖို့ယာယီအစီအမံတစ်ခုချပေးဖို့ ICJ တရားရုံးကိုတင်ပြခဲ့ကြပါတယ်။ကိုသားညွန်ကဒီကနေ့ကြားနာမှုအကြောင်းအနှစ်ချုပ်ကိုပြောပြပေးပါရှင်
။ ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာနိုင်ငံကဆွဲချက်လျှောက်လဲရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအစီအစဉ်စာရီနဲ့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့အထောက်အထားတင်ပြချက်တွေကိုဓိကထားပြီးတော့ကိုးကားသွားတာတွေ့ရပါတယ်။ဂမ်ဘီယာနိုင်ငံတရားရေးဝန်ကြီးအဘူဘကာမာရီယာတန်ဘူဝါကတော့ဒီကြားနာပွဲရဲ့ဂမ်ဘီယာနိုင်ငံကုစလေအဖွင့်လျှောက်ထားချက်ကိုတင်သွင်းတဲ့နေရာနာဇီဂျာမနီတွေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့တာ85နှစ်မြောက်အချိန်မှာအလားတူအခြေအနေမျိုးကမ္ဘာကြီးအနေနဲ့ထပ်မံကြုံတွေ့နေရပြီးတော့ဒါကခုချိန်ထိဘာမှအရေးမယူနိုင်သေးဘူးဆိုပြီးထောက်ပြသွားပါတယ
် That's 75 years after humankind committed itself to the words never again another genocide.
ဒီမျိုးလုံးတပ်ဖြတ်မှုကိုတားမြစ်ကြမယ်။ဒါမျိုးထပ်မဖြစ်စေရဘူးဆိုပြီးတော့ကမ္ဘာလူသားတွေကတိကဝတ်ပြုပြီးတဲ့အခု85နှစ်မြောက်မှာပဲနောက်ထပ်လူမျိုးလုံးတပ်ဖြတ်မှုတွေကိုကျွန်တော်တို့မျက်စိရှေ့မှောက်မှာကြုံလာရပါပြီ။အခုကျွန်တော်ဒါကိုတင်ပြနေတဲ့အချိန်မှာပဲဒီအပေါ်မှာကျွန်တော်တို့ဘာမှမလုပ်နိုင်သေးပါဘူး
။ဂမ်ဘီယာတရားရေးဝန်ကြီးကအဖွင့်လျှောက်လဲချက်ပြီးမှာတော့ဂမ်ဘီယာရှင်းလီတူဖြစ်တဲ့ပမုခဖယက်အခရဗန်ကရိုဟင်ဂျာတွေကြုံနေရတဲ့လူမျိုးတုံးတပ်ဖြတ်ခံမှုစုစုပေါင်းအခြေအနေရှိနေတာကိုထောက်ပြပါရယ်။ အဲ့မှာတော့အခုကြားနာမှုကနေပြီးတော့ကနဦးအဆင့်အဖြစ်ယာယီအစီမံတရားကိုဆုံးဖြတ်ပြီးဖို့တောင်းဆိုတင်ပြပါရယ
် Some 600,000 Rohingya remain in Myanmar.
Rohingya 6သိန်းလောက်မြန်မာနိုင်ငံထဲမှာရှိတာတဲ့သူတို့ကိုကာကွယ်ဖို့အရေးပေါ်အခြေအနေလိုအပ်ပါတယ
်
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့သုံးသပ်ချက်အရဆိုရင်ဒီလူတွေဟာလူမျိုးရင်းတက်ဖြတ်မှုကျူးလွန်ခံရဖို့အလွန်အမင်းစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်
ကမ္ဘာနိုင်ငံကိုစားနောက်ထပ်ရှိနေသူဖြစ်တဲ့ Andrew Lewistain ကတော့မြန်မာနိုင်ငံတွင်းအများပြည်သူကြားမှာရောအစိုးရတာဝန်ရှိသူတွေကြားမှာပါဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကိုဥတည်စေတဲ့ရေးသားပြောဆိုလှုံ့ဆော်မှုတွေရှိနေတာကိုရှောင်လဲပါတယ
် As the UN mission document
ကုလသမဂ္ဂမတန်းလေးအရာဆိုရင်တော့မြန်မာနိုင်ငံထဲမှာရိုဟင်ဂျာချက်ပြီးရေးသားပြောဆိုချက်တွေနဲ့ပြည်သူတွေဒါလူရဲ့ကြိုးစားရတည်ရှိနေတဲ့အနေအထားကိုချိန်ချောက်လာနေတဲ့ကိစ္စပါလူမျိုးနယ်တွေတည်ရှိမှုကိုစိုးရင်ပြီးတော့ဒါကိုဂျိုတင်တားဆီးတာမလုပ်နိုင်ရင်တိုင်းပြည်ကနိုင်ငံခြားကလာတဲ့အသားမဲမွတ်စလင်တွေဝမ်းမြူတာခံရလိမ့်မယ်ဆိုပြီးသတိပေးနေကြပါတယ်။ဒါကြောင့်လူမျိုးရေးရနှိမ့်ချတဲ့စကားတွေနဲ့လွှမ်းမိုးနေပါတယ်
။လူမှုကွန်ရက်တွေပေါ်မှာရိုဟင်ဂျာနဲ့မွတ်စလင်ဆန့်ညီအမုန်းစကားတွေရေးသားနေတာကိုလည်းထောက်ပြသွားသလိုပဲအစိုးရရဲ့မူဝါဒအစစ်အစမှလည်းဒီလိုမျိုးအမုန်းတရားကိုအားပေးလှုံ့ဆော်တာတွေရှိနေတယ်လို့လည်းဂမ်ဘီယာရှိနေ Andrew Lewistain ကပြောပါတယ်
။ To this dayMyanmar's Ministry of Labor.
ဝေမှုကြီးကြရေးနဲ့လူသမားဝင်ကြီးဌာနမှဆော်မှုတစ်ခုရှိပါတယ်။မျိုးမျိုးတို့လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်မယ်ဆိုတာပါ။ဒီအမုန်းစကားတွေချေချေပြန့်ပြန့်ဖြစ်နေတယ်ဆိုတာကိုကုလသမဂ္ဂသူကိုယ်စားလှယ်ကဒီနှစ်မေလစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါအကြီးအကဲဆိုရရရှိတဲ့ပါဝင်ပတ်သက်နေတဲ့ထောက်ထားပါ။ဒါအပြင် Facebook, Twitter, လူမှုကွန်ရက်တွေကနေမြမတပ်ပတော်ကာကွယ်ရေးဦးစီးချုပ်ရဲ့အကောင့်ကိုပိတ်ပစ်ခဲ့ရတာရှိပါတယ်။
ကမ္ဘာနိုင်ငံဘက်ကအမျိုးသမီးရှင်တွေတူဖြစ်တဲ့တဖာဇွာပါစီပန်နိုဒါကတော့ဒီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆက်ဖြစ်နိုင်တဲ့အနေအထားတွေကိုရှောင်လဲတယ်လို့ပဲကမ္ဘာရှင်တွေအာဆလန်ဆူလမန်ကတော့ဒီတရားစွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအဓိကရှောက်ထားပါတယ်အဲ့မှာတော့ဒီမတိုင်ခင်တုန်းကကမ္ဘာနိုင်ငံအနေနဲ့ကုလသမဂ္ဂအပါဝင်နိုင်ငံတကာအစည်းအဝေးတွေမှာရိုဟင်ဂျာအခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုကိုထောက်ပြခဲ့တာမြန်မာအစိုးရကိုဆက်သွယ်ပြောဆိုခဲ့တာတွေကိုထည့်သွင်းရှောက်ထားပါတယ်နောက်ပိုင်းဒီဂမ်ဘီယာရှင်တွေကတော့ရိန်ဂျာတွေလက်ရှိကြုံနေရတဲ့အခြေအနေအခက်အခဲတွေနဲ့အရေးပေါ်လိုအပ်ချက်အရတရားရုံးအနေနဲ့ယာယီစီမံမှုတစ်ခုခုကိုဆုံးဖြတ်ပြီးဖို့ဆိုတာကိုအဓိကတင်သွင်းကြပါတယ်။ရိန်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့သူ့ရဲ့ခြေပါချက်တွေကိုမနေ့ဖြန်မှာတင်သွင်းလျှောက်လဲရမှာဖြစ်ပြီးတော့ဒီဇင်ဘာလ၁၂ရက်နေ့ကျရင်တော့အပြန်အလှန်လျှောက်လဲချက်တွေတင်သွင်းကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုတာညိဦးပါရှင်။တစ်ဆက်တည်းမှာပဲ ICJ တရားရုံးအပြင်ဘက်ကလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးခြင်းပါတယ်။Netherlands နိုင်ငံ The Hague မြို့က ICJ တရားရုံးမှာမြန်မာအပေါ်မှာကမ်ဘီယာနိုင်ငံကတရားလူလုပ်ပြီးတော့တရားစွဲထားတဲ့အပေါ်မှာထောက်ခံသူတွေရောကန့်ကွက်သူတွေပါစုဝေးပြီးရောက်ရှိနေကြပါတယ်။ ICJ မှာရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ပြည်ပရောက်မြန်မာတိုင်းရင်းသားတွေထောက်ခံစုဝေးခဲ့တယ်လို့ခုခံခြေပမဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေလည်း The Hague မြို့မှာစုဝေးခဲ့တာပါ။ဗြိတိန်ခြေဆိုင်မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်ကတော့တရားခွင်အပေါ်မှာမျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ The Hague မြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားကိုဝင်းခမ်းမောင်ကိုအခုလိုပြောပါတယ်
ကျွန်တော်တို့မျှော်လင့်ထားတာကဒီမှာကကျွန်တော်တို့ကြည့်ရမှာက genocide လူမျိုးတုံးတပ်ဖြတ်မှုနဲ့ဒီတရားရုံးမှာဒီအမှုကိုတင်ထားတဲ့အတွက်ဒီဘက်ကဒီဘက်ကကြတော့ဂမ်ဘီယာဘက်ကနေရိုဟင်ဂျာလူမျိုးတွေကိုစနစ်တကျကျွန်တော်တို့ဟိုနေပေါင်းများစွာတုတ်တင်ရှင်းလင်းခဲ့တဲ့ဒီစီမံကိန်းအပေါ်ရေရွှေရှိရှိနဲ့လုတ်ခဲ့တဲ့ဟာတွေတမိုင်းတွေပြီးတော့အထောက်အထားတွေစစ်တပ်နဲ့စစ်တပ်ကဘယ်လိုလုတ်ခဲ့လဲဆိုတော့အများကြီးတွေအထောက်အထားတွေရှိတယ်ဒီဟာတွေကိုကျွန်တော်ကသူတို့အနေနဲ့အကောင်းကောင်းမွန်မွန်တင်ပြနိုင်မလို့ကျွန်တော်ထင်ပါတယ်ပြီးတော့ကျွန်တော်အတိအကျပြောချင်တာကဒီမှာကျွန်တော်တို့တတ်တည့်ရမဟုတ်ဘူးဒီမှာတခြားတိုင်းရင်းသားအားလုံးရှိပါတယ်ကရှင်ကရင်ရှမ်းပါညာတိုင်းရင်းသားအားလုံးနှိပါနှိပေါင်းများစွာဒီလိုဘယ်လိုပြောမလဲရရဆက်ဆက်နိမန်နေဆက်တက်ပြမှုတွေခံနေရတာကြပြီဒါရိုဟင်ဂျာအတွက်မကဘူးတခြားတိုင်းသားအလုံးအတွက်လေဒီ case ကတော်တော်လေးကိုအရေးပါမယ်လို့မြန်မာပြည်မှာရှိနေတဲ့လူဖိနှိပ်ခံလူနေစုတွေအတွက်တော်တော်လေးကိုဒါဒီနေ့ကသမိုင်းဝင်နေတနည်းလို့သမိုင်းဝင် hearing တခုလို့ကျွန်တော်ကြားနာမှုတခုရှိဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
နိုင်ငံတကာကရင်အစည်းအရုံးတွဲဖက်အတွင်းမှူးဆက်လုံဖန်းကလည်းလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်တန့်ဖို့ကြိုးပမ်းနေလို့ရအဖြစ်ကြိုးဆိုခဲ့ပါတယ
်အဓိကတော့ကျွန်တော်တို့ message ကတော့ဒီလူမျိုးတုံးတပ်ဖြတ်မှုတို့ဒီစစ်ရဇဝမှုတို့အဲ့ဒီတိုင်းရင်းသားအပေါ်မှာလုပ်ခဲ့တာတွေကမကောင်းတဲ့အာတွေပေါ့အဲ့ဒါရပ်တန့်ဖို့ကျွန်တော်တို့လိုချင်တာပေါ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကရင်ကဒီနှစ်ပေါင်း80ကျော်ခံရတယ်ဆိုတော့ကျွန်တော်တို့ကရင်တွေကဟိုတကယ် victims of genocide တကယ် victims of war crimes ဆိုတော့ကျွန်တော်တို့တကယ်ဟိုစားလူချင်းတာပေါ့ဒီရတတ်ဖို့အတွက်ပေါ့နော်
တစ်ချိန်တည်းမှာပဲ ခုခံချေပမဲ့မြန်မာကိုယ်စားလှယ်ဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုထောက်ခံသူတွေလည်းတဟိတ်မြို့မှာစုဝေးခဲ့ကြတာပါဒီထဲကတဦးဖြစ်တဲ့ဦးအောင်တင်သိန်းကတော့ထောက်ခံမှုကိုပြသဖို့ကိုစီနဲ့ကိုနယ်သာလန်နိုင်ငံတဟိတ်မြို့အထိလာရောက်ခဲ့တာလို့ပြောပါတယ
်အတီးအတွက်ကိုလုံး supportive တဲ့သဘောပါပဲအတီးကနိုင်ငံအရေးဖြစ်သွားပြီလေအဲ့တော့အဲ့ဒီအတွက်ကိုသူကိုယ်တိုင်က defend လုပ်တယ်ဆိုတော့ကျွန်တော်တို့ဘက်ကလည်းပဲအနည်းဆုံးတော့ဒီလောက်တော့ပြပေးနိုင်ရမှာပေါ့အဲ့ဒီအတွက်အဲ့ဒီယုံကြည်မှုအပြည့်နဲ့ကျွန်တော်တို့လာခြင်းဖြစ်ပါတယ်ဒီဘာပဲလုပ်လို့ဘာပဲ decide လုပ်လို့မှတ်မယ်ဆိုတော့ယုံကြည်ထားပါတယ်ဟုတ်ကဲ့ကျွန်တော်တို့လာကအားလုံးရန်ကုန်ကနေလာတယ်93ယောက်ဒီမှာ join လုပ်မှနေဆိုလို့ရှိရင်အင်္ဂလန်သားတချို့ရှိတယ်အဲ့တော့28ယောက်အားလုံး
လူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့ ICJ မှာတရားစစ်ထားတဲ့အပေါ်မှာမတူတဲ့ရည်တည်ချက်တွေနဲ့လှုပ်ရှားမှုတွေကိုတဟိတ်မြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားကိုဝင်းခန့်မောင်မေးမြန်းထားတာကိုစူးစီးပြီးတော့တင်ပြပေးကြတာပါရှင်။အခုဆက်ပြီးတော့တင်ပြပေးချင်တာက ICJ နိုင်ငံတကာတရားရုံးကိုတွားရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုထောက်ခံပွဲကိုဒီကနေ့ဒီဇင်ဘာ10ရက်ရန်ကုန်မြို့မဟာဗန္ဓုလပန်းချီမှာပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ VOA သတင်းတောက်စုစုကတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံကတရားရုံးမှာအမှုဆွဲတင်လိုက်တာပါ။ဒါကိုရင်ဆိုင်ဖြေရှင်းမှုအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးနယ်သာလန်နိုင်ငံဒီဟိတ်မြို့ကိုမြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိနေချိန်မှာဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံကမြို့အသီးသီးမှာထောက်ခံပွဲတွေကျင်းပနေတာဖြစ်ပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့မှဒေါက်တာဆန်းစုကြည်ကိုထောက်ခံသူတွေစုစည်းပြီးမဟာဗန္ဓုလပန်းချီမှာလူမှုထောက်ခံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီပွဲမှာဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလာမ်ဘာသာဝင်၊ဟိန္ဒူဘာသာဝင်၊ခရစ်ယာန်ဘာသာဝင်တွေအပါအဝင်ဘာသာအသီးသီးကဆုတောင်းမေတ္တာပို့သကြပါတယ်။မြောက်ရီစီကတော့အရှင်အရိယဝန်သားပြီးဝန်သားကဗုဒ္ဓဘာသာကိုစားပြုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့လှုပ်ရက်ကိုထောက်ခံအားပေးကြောင်းအခုလိုမိန့်ကြားခဲ့ပါတယ်
။တာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်အပြည့်ရှိသောကျွန်ုပ်တို့၏နိုင်ငံခေါင်းဆောင်ဒေါက်တာဆန်းစုကြည်အားမိမိတို့ဘာသာရေးကောင်းဆောင်များနဲ့အတူဗုဒ္ဓဘာသာအားလုံးတို့နဲ့တကွနိုင်ငံသူနိုင်ငံသားအားလုံးတို့ကလည်းတခဲနဲ့ယုံကြည်ထောက်ခံအပ်ပါကြောင်းကဘာတို့အတိပေးခြင်းညာအပ်ပါသည်အရှင်ရိယဝန္တာပြိဝန္တရဝတိဆရာတော်
ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုအတွက် ICJ နိုင်ငံကတရားရုံးမှာ၃ရက်ကြာကြားနာမှုကိုဒီကနေ့စတင်မှာဖြစ်ပြီးကြားနာမှုပထမဆုံးနေ့မှာကမ်ဘီယာနိုင်ငံကရှောက်လဲတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ဒေါက်ဆန်းစုကြည်ထောက်ခံပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်အစိုးရတာဝန်ရှိသူတချို့တက်ရောက်ခဲ့ကြပြီးနိုင်ငံကုန်သိခကာကွယ်ဖို့အမေစုနှင့်ရက်တီစုဆိုပြီးပြည်သူတွေနဲ့အတူချွေးကြော်ခဲ့ကြပါတယ်။အစ္စလာမ်ဘာသာကိုကိုးစားပြုပြီးဥတည်ရင်ကတော့မြန်မာနိုင်ငံမှာမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုကိုမြန်မာနိုင်ငံသူအားလုံးတာဝန်ယူနိုင်မှုပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံအတွင်းမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုနဲ့ငြိမ်းချမ်းရေးတို့ကိုမိမိတို့အားလုံးဤတာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်ဖြင့်ပေါ်ဆောင်နေခြင်းဖြင့်အမှားတရားဖြစ်ပြီးတိုင်းပြည်ဤအကျိုးစီးပွားကိုလည်းတာဝန်နေခြင်းဖြစ်သည်ဟုအလေးအနက်ခ
န့်ယူ
ပါ
၏ ICJ နိုင်ငံကတရားရုံးမှာရင်ဆိုင်ဖြေရှင်းမှုအတွက်ရောက်ရှိနေတဲ့ဒေါက်အောင်ဆန်းစုကြည်ကိုအပြေးထောက်ခံတဲ့လူလူထောက်ခံပွဲတွေကိုဒီကနေ့မှရန်ကုန်မြို့အပါအဝင်မန္တလေး၊စကိုင်း၊ပဲခူး၊ဧရာဝတီစတဲ့နေရာတွေမှာလည်းပြုလုပ်နေပြီးပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေကလည်းထောက်ခံပွဲကိုအသီးသီးကျင်းပနေကြပါတယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့အင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။
ခုဆက်ပြီးတော့ရန်ကုန်မြို့ကနိုင်ငံတကာလူခွင့်ရင်းနှင့်အခမ်းအနားအကြောင်းကိုတင်ပြပေးခြင်းပါတယ်82ချိန်မြောက်နိုင်ငံတကာလူခွင့်ရေးနေ့မှာတချိန်ကလူခွင့်ရေးဒီမိုကရေစီပြည်ယုတ်ဖြစ်ခဲ့ဘူးတဲ့ဒေါင်ဆန်းစုကြည်ဟာမြန်မာနိုင်ငံပေါ်လူခွင့်ရေးချိုးဖောက်မှုဆွဲချက်အတင်ခံရတာကို ICJ နိုင်ငံတကာခုံရုံးမှာဦးဆောင်ဖြေရှင်းဖို့လုပ်နေရပါတယ်။ဒါဟာမြန်မာလူခွင့်ရေးဆိုင်ရာမှာဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်ပါသလဲ။ရန်ကုန်မှာကျင်းပတဲ့ကမ္ဘာလူခွင့်ရေးနေ့အခမ်းအနားကိုတက်ရောက်လာသူတွေရဲ့အမြင်တွေကိုကိုရိုင်းသတင်းသွားယူခဲ့တဲ့မေခါကစူးစီးတင်ပြပေးထားပါတယ်ရှင်
။ဒီကနေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံတက်ဖြတ်မှုလူခွင့်ရေးချုပ်ဖောက်မှုစတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာအမှုဖွင့်ခံထားရတာကိုဥဆောင်ဖြေရှင်းဖို့ဒေါက်တာဆန်းစုကြည်စ조사နေရပါတယ်။ဒါဟာမြန်မာနိုင်ငံလူခွင့်ရေးအပေါ်တက်ရောက်မှုတွေကြီးကြီးမားမားရှိလာနိုင်တယ်လို့လူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ဤများချင်းမြန်မာအဖွဲ့ကဦးအောင်မျိုးမင်းကတုံတက်လိုက်ပါတယ်
။ဒေါက်တာဆန်းစုကြည်ဘာအောင်ရက်တည်မလဲတော့မသိသေးဘူး။ဒါပေမဲ့တကယ်လို့များမြန်မာပြည်မှာဂျီနိုဆိုက်ဆိုတာမရှိပါဘူးကျူးလွန်မှုတွေမရှိပါဘူးလို့များဒါကိုငြင်းဆန်လိုက်မယ်ဆိုရင်နိုင်ငံတကာကလည်းသူတို့မှာရှိတာတွေတက်တေထောက်ထားတယ်အခိုင်အလုံးကြေကြာချက်တွေဒါတွေကိုသူ့အနေနဲ့ထုတ်ပြလာမယ်ထုတ်ပြလာရှင်ကျွန်တော်ဘယ်လို့မှငြင်းလို့မရပါကျွန်တော်တို့ကအခုကနိုင်ငံတကာမှာစုံစမ်းစစ်ဆေးထားတဲ့အချက်တွေကိုခြေခံပြီးတရားစွဲရဖြစ်တဲ့အတွက်ဒါမျိုးတွေကငြင်းလိုက်မယ်ဆိုရင်ဒီမိုကရေစီဘက်ကိုသွားနေတော့အယက်သားအစိုးရခုတိုင်းကလူခွေချိုးဖောက်မှုဂျီနိုဆိုက်ကိုအားပေးတယ်ကျူးလွန်တဲ့တာဝန်ရှိတဲ့သူတွေကိုကာကွယ်ပေးရဆိုတဲ့ပုံစံမျိုးကတိုင်းပြည်အတွက်ကျွန်တော်တို့တကယ်ကိုမကောင်းတဲ့အရာဖြစ်နိုင်ပါတယ်။ကျူးလွန်နေဆိုတဲ့တပ်တွေအထောက်အထားဖြစ်ပြန်လို့ရှိရင်လည်းတိုင်းပြည်ကနားပါတယ်။မြန်မာနိုင်ငံကိုဟိုစစ်အာဏာရှင်စနစ်ကနေဒီမိုကရေစီကိုကုပြောင်းတဲ့နိုင်ငံဖြစ်လူတွေကမျှော်လင့်ကြတယ်။လူခွေချုပ်ဖောက်မှုတွေမကဘဲနဲ့ရာဇဝတ်မှုတွေကိုကျူးလွန်ပါတယ်။ကျူးလွန်တဲ့သူတွေကိုလည်းပြည်တွင်းဥပဒေအရအရေးယူနိုင်မှုမရှိဘူး။အမှန်တရားကိုမဖော်ဆောင်နိုင်မှုဆိုတဲ့အရာမျိုးဖြစ်လို့ရှိရင်တိုင်းပြည်ကသူကဘာမျှော်လင့်နေမျှော်လင့်ချက်တွေရိုက်ချိုးလိုက်တယ်လို့လည်းဖြစ်သွားနိုင်ပါတယ်။
လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကဦးအောင်နိုင်ဦးကတော့ဒီအခြေအနေတစ်ခုကနေမြန်မာနိုင်ငံလူခွင့်ရေးရေချိန်မြင့်လာဖို့တွန်းအားပေးလာနိုင်မယ်လို့မျှော်လင့်နေပါတယ
်။အဓိကတော့ဟိုဆွဆွဲတာလည်းရှိမယ်၊ရှင်းတဲ့ဘက်လည်းအပိုင်းလည်းရှိလိမ့်မယ်။ရှင်းတဲ့ဘက်မှာကဟိုဘူးပိတ်ပြီးတော့ငင်းလို့မရဘူးပေါ့ဗျာ။လူခွင့်ရေးချိုးဖောက်မှုတွေကတော့ရှိထားပြီးသားတွေကိုဘယ်လိုပြန်ပြီးတော့ဖြည့်ရှင်းချက်ပေးမလဲဆိုတာကိုလည်းကျွန်တော်တို့ကစောင့်မျှော်နေတာပါ။အဓိကဒါကလည်းကျွန်တော်တို့နိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့အများကြီးသက်ဆိုင်ပါတယ်။လက်ရှိမှာလည်းဒီလူခွင့်ရေးကမြန်မာနိုင်ငံမှာဟိုကျွန်တော်တို့သိတဲ့အတိုင်းပဲကဘာလည်းသိတယ်မြန်မာနိုင်ငံမှာလည်းဒီလူခွင့်ချိုးဖောက်မှုကဆက်ဖြစ်နေတယ်အခုလည်းဖြစ်နေတာရှိနေတယ်ဒါမျိုးတွေကိုရပ်တန့်ဖို့အတွက်ကိုဒီတရားရုံးမှာရင်ဆိုင်ခြင်းအဖြစ်တနည်းတစ်ပုံအားဖြင့်မြန်မာနိုင်ငံမှာရှိတဲ့လူခွင့်ချိုးဖောက်မှုတနည်းတစ်ပုံအားဖြင့်ရပ်တန့်သွားမယ်လို့ကျွန်တော်တို့ယူဆပါတယ
်ဒီကနေ့အင်္ဂါနေ့မှာတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံဟာလူမျိုးတုံးသက်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့စတင်ကြားနာစစ်ဆေးခံနေရတာဖြစ်ပါတယ်။တရားစွဲတင်တဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်တွေကတော့တရားရုံးကိုရှောက်ထားရမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တာတွေကိုကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အထောက်အထားတွေနဲ့တင်ပြခဲ့သလိုမြန်မာနိုင်ငံနဲ့ကြန့်ရှိနေတဲ့ရိုဟင်ဂျာ6သိန်းလောက်ဟာနောက်ထပ်လူမျိုးတုံတက်ဖြတ်ခံရမှုအနေနဲ့ကြုံနေတာမို့ဒီအတွက်ကာကွယ်တားဆီးပေးဖို့ယာယီအစီအမံတစ်ခုချပေးဖို့ ICJ တရားရုံးမှာတင်ပြခဲ့ကြပါရယ်ရိုဟင်ဂျာအုံနှုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့မနက်ဖြန်မှာခြေပချက်တွေကိုတင်သွင်းလျှောက်လဲရမှာဖြစ်ပြီးဒီဇင်ဘာ12ရက်နေ့မှာတော့အပြန်အလှန်လျှောက်လဲချက်တွေတင်သွင်းရမှာဖြစ်ပါတယ်ရှင
်မမေခါစူးစီးတင်ပြပေးခဲ့တာပါရှင်VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျွန်တော်အခုထုတ်လင်းပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA ကို internet ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဒီဝီမြန်မာပိုင်းရညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းရဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်တွေထဲမှာတော့အထူးစီစဉ်နေတဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာရေးကြမ်းတမှုနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ဆွေးနွေးခန်းအစီအစဉ်ကိုနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့အင်္ဂါနေ့ညတိုင်းနားဆင်နေကြအမေရိကန်နိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဦးသိန်းထိုင်ဦးကစီစဉ်တင်ဆက်ပေးထားပါရှင်။
သမရဒေါ်လေထောင်းကိုရေယူရေးစုံစမ်းစစ်ဆေးဖို့တက်တဲ့ထောက်ထားတွေကိုအောက်လို့တော်တရားရေးကော်မတီမှာသတင်းလာနေကတင်သွင်းကြပါတယ်ဒီမိုကရက်တစ်ပါတီအတွင်းသမရကိုယ်စားလှယ်လောင်းဖြစ်ရှေ့ကပြေးနေတဲ့နိုင်ငံရေးပြိုင်ဘက်ဖြစ်သူဒုသမရလောက်ဂျိုးဘိုက်ဒန်ကိုစစ်ဆေးဖို့ယူကရိန်းကိုသမရထရန်အာနာလွဲသုံးစားလို့ဖိအားပေးခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အခုလိုရေယူဖို့လွှတ်တော်မှာကြားလာစစ်ဆေးနေကြတာပါသမရကိုရည်ရွယ်ချက်နဲ့ရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းတွေကိုနောက်တစ်ဆင့်စတင်လုပ်ဆောင်မယ်ဆိုပြီးအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြီးခဲ့တဲ့အပတ်ကကြေညာခဲ့တာပ
ါ Sadly but with confidence and humility with allegiance to our founders and a heart full of love
ဆင်ကောင်းပါဘူးရှင်ဒါပေမဲ့ဒီနိုင်ငံကိုတခြားသူတွေအပေါ်ရိုသေစွာတည်ဆောက်ဆောင်တည်ပြီးတော့ American ပြည်ထောင်စုအပေါ်ချစ်ခင်မြတ်နိုးစိတ်အပြည့်ယုံကြည်မှုအပြည့်နဲ့ကျွမ်းလွန်စွာပြောချင်ပါတယ်သမရကိုအေးအေးယူမဲ့အကြောင်းအရာတွေကိုဆက်ပြီးဆောင်ရွက်ဖို့ဥက္ကဋ္ဌကိုကျွန်မတောင်းဆိုပါတယ
်အောက်လွတ်တော်တရားရေးကော်မတီမှာဒီမိုကရက်တစ်ပါတီကဥက္ကဋ္ဌဂျယ်ရီနက်တလာကအခုလိုပြောပါတယ
် We have each taken an oath to protect the Constitution.And the facts before us
ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဖို့ကျွန်တော်တို့တည်ဆောက်ပြုထားပါတယ်အခုတွေ့နေရတဲ့အခြေအနေကရှင်းပါတယ်သမရထရန့်ကကျွန်တော်တို့ရဲ့ယူကောက်ပွဲမှာပြည်ပကဝန်ဆွတ်ဖက်ပြီးတော့အကျိုးများရဖို့ကြိုးစားရုံနဲ့မဟုတ်ပါဘူးဝန်ဆွတ်ဖက်ဖို့ပြည်ပကိုပြောင်းဖိတ်ခေါ်ခဲ့တာကိုတွေ့နေရပါတယ
်သမရထရန့်ရဲ့ Republican Party ဝင်တွေကတော့ဒီကြမ်းတာစစ်ဆေးမှုတွေဟာနိုင်ငံရေးအရာတပင်လုတ်ကြံလာလို့ပဲပြောဆိုနေပါတယ် Republican Party အောက်လွှတ်တော်ခေါင်းဆောင်တယောက်ဖြစ်တဲ့Doc Collins ကခုလိုပြောပါတယ
် The chairman talked a lot about the founders from the quotes and again this is why we have the hearing
Committee ဥက္ကဋ္ဌကဒီတိုင်းပြည်စီထောင်ခဲ့သူတွေရဲ့စကားတွေကိုကိုးကားပြီးတော်များများပြောနေတာကျွန်တော်တို့ကြားရပါတယ်ဒီပရဲ့ဩဇာလွှမ်းမိုးမှုကိုဒီတိုင်းပြည်ကိုတည်ထောင်ခဲ့သူတွေဘလို့စိုးရင်ခဲ့တယ်ဆိုတဲ့အကြောင်းပါဒါပေမဲ့လူတယောက်ကိုမကြိုက်တာနဲ့နိုင်ငံရေးအရာအရေးယူတာမျိုးကိုလည်းဒီတိုင်းပြည်တည်ထောင်ခဲ့တဲ့သူတွေဘလောက်ထိစိုးရင်ခဲ့တယ်လဲဆိုတာကိုတော့ကိုးကားပြောဆိုတာမတွေ့ရပါဘူး
သမ္မတအင်ဂျီရောကတော့ယူရိန်းသမ္မတနဲ့သမ္မတထရန့်ဖုံးပြောခဲ့တာကိုတရက်တိခဲ့တဲ့ဝင်ကြီးအဖွဲ့ပါအစိုးရရာရှိတွေအားလုံးလွှတ်တော်ကစစ်ဆေးဖို့ဆင့်ခေါ်ခဲ့မယ်ဆိုရင်မလိုက်နာဖို့မတိကြိုးကျင်ပြုဖို့အမိန့်ထုတ်ထားပါတယ်။ဒါကြောင့်လည်းအလွတ်တော်ဒီမိုကရက်အမတ်ဇိုလော့ဖ်ခရင်က ABC ရုပ်သံကနေခုလိုဝေဖန်ပါတယ်။
The president has improperly withheld those witnesses. The idea
သမ္မတဟာတက်သေးတွေဘက်ကမပြောနိုင်အောင်မတင့်တော်တဲ့နည်းလမ်းနဲ့ထိမ့်ချုပ်ထားပါတယ်။အဖြစ်ကလုံးဝလွတ်ကင်းဖို့တွေးတာမျိုးကလုံးဝမဖြစ်တဲ့ကိစ္စပါ။ဖွဲ့စည်းပုံမှာဒီကိစ္စမျိုးကိုခွင့်ပြုထားတဲ့အခြေခံမရှိပါဘူး။ဒါကအမျိုးသားလုံခြုံရေးကိုချိန်ချောက်တဲ့အာဏာအလွဲသုံးစားလုပ်မှုလည်းဖြစ်ပါတယ်
။ဒါပေမဲ့ Republican ဘက်ကတော့ဝင်ကြီးအဆင့်အရာရှိတွေကိုဂျာနာပွဲမှာခေါ်ပြီးစစ်ဆေးတာမျိုးအရင်ကမဖြစ်ခဲ့ဘူးတဲ့အန်ဒီကြီးတဲ့လုံရဲဆိုပြီးတုံ့ပြန်ပါတယ်။Republican အလုပ်တော်မှာ Matt Gaetz ကခုလိုပြောပါတယ
် And if everyone's always worried from now going forward that if you suggest
ဒီနေ့ရှေ့လျှောက်သမရဝဲဖြစ်ဖြစ်ခမရဝဲဖြစ်ဖြစ်ရင်ဆိုင်လာမဲ့အခက်အခဲတွေနဲ့ပတ်သက်လို့ပြောဆိုဆွေးနွေးတဲ့အခါပြောသမျှအလုပ်တော်မှာထပ်ခါတလဲလဲပြန်ဖက်ပြတာမျိုးတွေဖြစ်နိုင်တယ်ဆိုပြီးမျိုးစေဆိုးရိမ်နေရလိမ့်မယ်အုပ်ချုပ်ရေးဘက်ကနေသမရယူကြလမ်းကြောင်းကခွဲထွက်ဖို့ကျွန်တော်တို့လိုချင်တဲ့ဖန်တီးတီထွင်မှုတွေဖြစ်လာစေဖို့ဆိုတာလွယ်တော့မှာမဟုတ်ပါဘူး
သမရထရန့်နဲ့ပတ်သက်လို့တင်သွင်းလာတဲ့သတင်းထောက်ထားတွေကိုအောက်လွတ်တော်တရားရေးကော်မတီကသတင်းလာနေမှာပြန်လည်သုံးသပ်ပါတယ်။ကော်မတီဥက္ကဋ္ဌဂျယ်ရီနက်တလာကတော့သမရထကိုရေးယူရေးအကြောင်းအရာနဲ့ပတ်သက်တဲ့ဖဲခွဲဆုံးဖြတ်ထားကိုဒီသတင်းမှနောက်ပိုင်းမှာလုံနိုင်မယ်ဆိုပြီးပြောဆိုနေကြပါခင်ဗျာ။
ကိုတိန်ထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါ
ခုတော့အထူးစီစဉ်ဖြစ်ဒီကနေ့ ICJ နိုင်ငံတကာတရားရုံးမြန်မာရေးကြားနာမှုနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ဆွေးနွေးတင်ပြချက်ကိုထုတ်လွှင့်ပေးသွားပါမယ်။ကိုသားညွန်ဦးကစီစဉ်ပေးထားပြီးတော့မဆုမုံကအစီအစဉ်ထုတ်လုပ်သူအဖြစ်ဆောင်ရွက်ပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းအစီအစဉ်ကနေပဲကြိုဆိုပါရစေ။ပြောရမယ်ဆိုတော့ကျွန်တော်တို့ဓာတ်ရိုက်လီလိုက်အစားမှာဒီကနေ့ဒီမြန်မာနိုင်ငံတပိုင်းမှာလည်းထူးခြားဖြစ်မှာထင်ပါတယ်။ဒီ ICJ ကျားနာဆက်စီမှုပထမနေ့နဲ့ပတ်သက်လို့ကျွန်တော်တို့သုံးသပ်ဆွေးနွေးမှုဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုတာစီနိုင်ငံတကာစာချုပ်ဒီဂျနီဗာတိခါမှာခင်ဗျာဒီ Genocide Convention နဲ့ပတ်သက်ပြီးတော့ချိုးဖောက်တယ်ဆိုပြီးတော့ OIC အဖွဲ့ကိုကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုဒီ ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်။ဒီကနေ့မှာတော့ဂမ်ဘီယာနိုင်ငံဘက်ကသူတို့ရဲ့ဆွဲဆိုချက်တွေကိုရှောက်ထားပါတယ်။အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီရှောက်ထားတဲ့အခြေအနေတွေတုံ့တက်ချက်တွေကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့အခုတဟိတ်ကျွန်တော်ဒီ ICJ တရားရုံးမှာတရင်ယူဖို့အတွက်ရောက်နေတဲ့ကျွန်တော် VOE မြန်မာပိုင်းအေဒီတာဦးကျော်စံသားသူကိုယ်တိုင်ကျွန်တော်တိုင်ဆွေးနွေးပါလိမ့်မယ်။နောက်တူကတော့ဒီနိုင်ငံတကာဥပဒေပညာရှင်တူဖြစ်ပါတယ်ဒေါက်တာမြင့်စံပါနှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါခင်ဗျာ။ကျွန်တော်အရင်ဆုံးဦးကျော်စံသားကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာ။ဦးကျော်စံသားဒီနေ့ ICJ တရားခွင်မှာဂမ်ဘီယာဘက်ကရှောက်ထားတာပေါ့နော်။အာဦးကျော်စံသားလည်းအဲ့မှာတရားရှိနေဆိုတော့နှစ်ချုပ်ကလေးသူ့ရဲ့ရှောက်ထားခြင်းနဲ့ပတ်သက်ပြီးတော့ပြောပြပေးပါလားခင်ဗျာအရင်ဆုံး
။ဟုတ်ကဲ့နှစ်ချုပ်ကတော့ဂမ်ဘီယာဘက်ကမြန်မာနိုင်ငံအပေါ်မှာမြန်မာနိုင်ငံဟာသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာနိုင်ငံဘက်မှကျူးလွန်ခဲ့တဲ့လူမျိုးတွေတပ်ဖြတ်မှုကိုမြန်မာနိုင်ငံအစိုးရအနေနဲ့တားဆီးဖို့ပြတ်ပတ်ခဲ့တယ်။ကျူးလွန်သူတွေကိုအပြစ်ပေးဖို့ပြတ်ပတ်နေတယ်။အဲဒီအတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့လောလောဆယ်မှာတော့ဒီအခြေအနေဆက်လက်ဖြစ်နိုင်တဲ့အခြေအနေလေးရှိနေသေးတယ်မြန်မာနိုင်ငံမှာကျန်ရှိနေတဲ့လူညာမှုစင်6ပင်းလောက်အတွက်အဲဒီအတွက်ကြောင့်ဒီဟာဆက်မဖြစ်အောင်အများဆုံးဟန်တာပေးဖို့ဆိုတာရှောက်ထားတာဖြစ်ပါတယ်။အချိန်နဲ့မှာပဲဒီပြတ်နာပုံမှုမကြည့်ခေါ်လာအောင်လည်းပဲဒါပြတ်နာကိုပုံပြီးမဆဖို့နောက်ပြီးတော့အစ်ဆက်တဲ့ထောက်ထားလို့လည်းမဆက်စည်းပြဖို့ဆိုတဲ့သဘောမျိုးထောက်ထားဖြစ်ပါခင်ဗျာဒီကအကျဉ်းဥပြောရေ
းဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီနေ့ကထူးခြားပြောမယ်ဆိုရှင်တော့ဒီ Genocide Convention လက်မှတ်ထိုးခဲ့ကြတာတကယ် adoption ပေါ့နော်အတည်ပြုခဲ့ကြတာဒီဇင်ဘာလ9ရက်နေ့ပါဒါဆိုရင်ဒီနှစ်ပတ်လည်လို့ဖြစ်နေတယ်ပြောမယ်ဆိုဒီနေ့ကလည်းထူးခြားနိုင်ငံတကာလူခွင့်ရေးနေ့ဒေါန်ဆန်းစုကြည်နိုဘယ်ဆုရတဲ့နေ့အဲ့လိုနေမျိုးတွေတိုက်ဆိုင်နေတယ်အဲ့တော့ဒီကနေ့ဂမ်ဘီယာဘက်ကရှောက်လဲချက်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘက်ကတုံ့ပြန်မှုအမူအရာအဖြစ်အငယ်ဦးကျော်စံသားလေးလာကြည့်လို့ဘလို့ရှိပါလဲခင
်ဗျဒေါန်ဆန်းစုကြည်ကတော့အမူအရာတစုံတရာတုံ့ပြန်ခြင်းမရှိပါဘူးသူကတော့တရားခွင်မှာခွင့်ရညာတဲ့ချမ်းမှာညီမဖရဲခေါင်းဆောင်ဖြစ်နေအိမ်မှာထိုင်နေပြီးတော့သူနားထောင်နေတာကိုစိတ်ဝင်စားကြည့်သိုက်နားထောင်နေတာပဲတွေ့ရပါတယ်တစုံတရာတော့တုံ့ပြန်မှုဘာမှမတွေ့ရပါဘူးမလက်ချမသူကရှောက်လဲရမယ်အချက်ပါနောက်တစ်ခုအဲ့ဒီတရားခွင်ပြင်ပမှာဆန္ဒပြတဲ့လူတွေဒီအုပ်စုနဲ့ပတ်သက်ပြီးတော့လည်းတစ်ခုပြောချင်တာကတော့ဒီနေ့ကိုခင်ဗျားကလုံခြုံရေးရခင်ဗျားတို့ကတော့အဲဂမ်ဘီယာဘက်ကိုထောက်ခံတဲ့လူတွေကိုပဲလူစုလူဝေးနဲ့ပို့ဆောင်ခိုင်းပြီးအဟိစနာပြခွင့်ပြုပြီးတော့မြန်မာဘက်ကိုထောက်ခံတဲ့လူတွေကိုတော့အဲလူစုလူဝေးနဲ့ဆန္ဒပြခွင့်မပေးထားဘူးလို့သူတို့ကပြောကြပါတယ်။မနေ့ကကျောင်းကသူတို့ကပြမယ်လို့ဆိုပါတယ်။သို့တော့ဒီနေ့ပြတဲ့လူတွေကလည်းတင်မာတဲ့သဘောထားလုံခြုံရေးမတွေ့ရပါဘူး။သူတို့ကျွန်တော်ကိုယ်တိုင်ကိုကြသွားမိပြရခါမယ်သူကဒီခေတ်ကိုနိုင်ငံတကာပြသွားပြီးတော့မြန်မာနိုင်ငံမှာရှင်ဒီရောညတာရဲ့ဒါနှစ်ဖက်စစ်မြတ်တဲ့အခြေအနေမျိုးပြန်လဲချစ်သွုံးဖို့လိုလားရဲ့ဆိုပြီးတော့ပြည်သက်တွေတော်တော်များများပြောတာတော့ကျွန်တော်ကြားရပါခင်ဗျာ
ဟုတ်ကဲ့နှစ်ဖက်ပြည်သက်ကဒီနေ့တော့နှစ်ဖက်လုံးရှိနေတယ်ဒါပေမဲ့အေးချမ်းချမ်းပဲရှိနေတဲ့သဘောပဲပေါ့နော
်အေးချမ်းချမ်းပဲရှိနေပါတယ်မြန်မာဘက်ကတော့မြန်မာပြည်ထဲကလာတဲ့လူတွေရှိရဲအကုန်လုံးပါနေတော့လူ30-40လောက်ရှိမှန်းမယ်လူစုလူဝေးနဲ့လာတဲ့သဘောမျိုးမဟုတ်ဘဲနဲ့တူဦးချင်းနှူးချင်းလာပြီးတော့ဆူတောင်းရတယ်အမြင်ပါသေးပါညာပြောကြရဲအဲ့လောက်ပဲကြည့်ရပါတ
ယ်ဟုတ်ကဲ့နောက်တစ်ချက်ကဒီနေ့ဆွေးနွေးပွဲမှာအဓိကသူတို့တင်ပြကြတဲ့အထက်မှာ intent ပေါ့နော်ဒီ genocide နဲ့ပတ်သက်လို့ရည်ရွယ်ချက်နဲ့ရည်မှန်းရည်ရွယ်ချက်ဆိုတာဒီ genocide ဖြစ်စီတဲ့လှုံ့ဆော်မှုတွေနဲ့ပတ်သက်လို့တော်တော်လေးတင်ပြရတာသတိထားမိပါတယ်အဲ့မှာပြောတဲ့အခါမှာမြန်မာလူထုကြားထဲမှာဖြစ်နေတဲ့ကိစ္စတွေအပြင်အစိုးရမူဝါဒအစင်းစစ်မှာလည်းရှိနေတဲ့ဆိုတာထောက်ပြတာရှိပါတယ်ခင်ဗျအဲ့ဒါဒီကဘယ်လောက်ထိခိုင်ခိုင်လုံလုံသူတို့ဘက်ကထောက်ပြနိုင်မှာလဲဦးကျော်စံသားအမြင်သိကြပါလား
သူတို့တက်ကပြတာကတော့အစိုးရကဟန်တာခြင်းမရှိဘူးဒါတွာရမှာရေးတယ်လူတွေရဲ့ Facebook မှာလူတွေရဲ့ဝါဒပြမှုတွေရှိနေတယ်အဓိကအဖြစ်တော့အစိုးရကိုယ်တိုင်တက်သူအနာပိုင်းလည်းတချို့ပါဝင်တယ်သူအစိုးရမူဝါဒအနေနဲ့လို့သူတို့ပြောတာတယ်အဲ့ဒီဟာကိုမဟန်တာဘူးဆိုတာကိုအဓိကပြောတာကိုတွေ့ရပါတယ်ဒါပေမဲ့ဒီစစ်တပ်ရဲ့လူရက်တွေနဲ့ပတ်သက်ပြီးတော့သူတို့အစည်းအဝေးပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှုကြီးမြင့်အောင်လည်းအပါအဝင် စစ်တပ်ရဲ့ကောင်းဆောင်တွေကို ICC မှာရုံးပြင်စစ်ဆေးဖို့အထူးအထောက်ခံတင်ပြတဲ့ဆွေးနွေးပွဲတွေပြောတာသိရပါတယ်။ဒါမူဝါဒအနေနဲ့ကတော့ပဲစရင်းနာမှာဘယ်လိုကောင်းဆောင်ရေးပြီးတော့အစိုးရမူဝါဒထုတ်ပြန်တဲ့ဒီလိုမျိုးသူဆက်ချဆိုတာမျိုးကြီးရဲ့ဆိုတာမျိုးကဘယ်လိုမပြောကြပါဘူး
။ဟုတ်ကဲ့။
ဆိုတော့လည်းအစ်ကကျွန်တော်ကြားမိတာဟန်တာဘူးချက်ပတ်တယ်ပေါ့
။ဒေါ်ဆန်းစုကြည်ကဒီအမမြန်မာနိုင်ငံကုစားပြုပြီးတော့ခုခံဆွေးနွေးပွဲတက်ရောက်နေတယ်။ဒေါ်ဆန်းစုကြည်ကိုပတ်တာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့ဒီဆွဲချက်တွေမှာအတိအကျပြောတာရှိပါလား
။ဒေါ်ဆန်းစုကြည်ကိုလည်းအတိအကျနောက်ပိုင်းမှာပြောတော့တာကတော့အဲ့ဒီကိစ္စကိုလည်းဒေါ်ဆန်းစုကြည်လည်းဟန်တာကိုပြတ်ပတ်တယ်ဆိုရဟာကိုပြောပါတယ်။နောက်ပြီးတော့ဒီရူဟင်ဂျာတွေကိုတိုင်းရင်းသားလူမျိုးစုဖြစ်အစီအမပြုဖို့လည်းပြတ်ပတ်တယ်ဆိုတာကိုပဲသူကပြောပါတ
ယ်။ဟုတ်ကဲ့ဦးကျော်စန်းလေးလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာ။ကျွန်တော်ဒေါက်တာမြစ်စံဖိတ်ခေါ်ချင်ပါတယ်။ဒေါက်တာမြစ်စံဆရာကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါပါ
ဟုတ်ကဲ့ဆရာလည်းဒီနေ့ကျားနာပွဲနဲ့ပတ်သက်ပြီးတော့တောက်လျှောက်အင်တာဗျူးတွေလည်းလုပ်နေလို့ကျွန်တော်သိရပါတယ်။နောက်တစ်ခါကျားနာပွဲကိုလည်းတည်းနားထောင်နေတော့ဒီကျားနာပွဲနဲ့ပတ်သက်လို့ဆရာရဲ့အမြင်ပထမဆုံးအဆင့်ပေါ့နော်။ဂမ်ဘီယာဘက်ကလျှောက်ထားခြင်းနဲ့ပတ်သက်လို့ဆရာရဲ့အတုံညာချက်အမြင်ကိုသိချင်ပါတယ်
။အဲတော့ဟိုကျားနာချက်ကိုနားထောင်တော့တော်တော်လေးကိုဟိုသူတေသနာပြုလုပ်ထားတယ်လို့ဒါရေဘူးရားချင်းပြောနိုင်ပါတယ်။ဒါကဟိုကမြန်မာဘက်ကလည်းသူတေသနာလုပ်ပြီးပြောပါပါ။အဲတော့သူတို့ပြောတာပထမပိုင်းကတော့အချင်းချင်းပြန်ပြောရမယ်ဆိုရင်ဒီကျွန်တော်စိုက်ဖြစ်မှုနဲ့ပတ်သက်ပြီးဘယ်လိုလုပ်ခဲ့လဲပထမစာမျက်နှာ၁၀မျက်နှာမှာ15မျက်နှာလောက်မှာရေးခဲ့တဲ့အစာရကအဓိကခရီးညွှန်းတာတော့ fact finding mission ပါလေ fact finding mission ဆိုတာလည်းစာမျက်နှာ900ရှိတယ်သူ report ပေါ်လေအစီအကံကနောက်ပြီးတော့ဒီကိတကယ်ဂုံတီရှိပုဂ္ဂိုလ်တွေကွန်ဒရက်ရှိပုဂ္ဂိုလ်တွေအင်ဒိုနီးရှားနိုင်ငံသားတွေဝင်ပြီးဩစတြေးလျအမျိုးသားတယောက်မစ္စတာခရစ်တိုတို့ဒီကျွန်တော်သူ့ကိုရေနောကတွေ့ဘူးပါလေနောက်ပြီးတော့ဒီဟိုကတရားသူကြီးဖြစ်ပါလေသူပါဝင်ဖွဲ့စည်းထားတယ်ဆိုပြီးအဲဒီမှာလဲဘလောက်ထိတည်တည်ချာချာဂါဂနာနာလေးလာတယ်ဆိုတော့ပြကြတယ်ကျွန်တော်အနေနဲ့ဥပဒေပညာရှင်တယောက်အနေနဲ့ကျွန်တော်ဟိုရှိဝင်လာတာဒုတိယပိုင်းမှာဒုတိယပိုင်းမှာတော့ကျွန်တော်လဲဘုဒ္ဓတော်တို့ပါတယ်ဒါဘုဒ္ဓတော်တို့ရဲ့စကားကတို့ကများသွားတော့သူတက္ကနာတော့ဓမ္မချက်ကကျွန်တော် BBC နဲ့ interview လုပ်တော့တင်တယ်အပြင်တပြူတွေကလည်းဒီနေ့တတရားချိန်မြောက် interview ပါအဲ့တော့အဲဒီလုံကမြန်မာဘက်ကဘလို့ခုခံခြေပလဲဆိုတာအဲ့ဒါကိုသူတို့ကကျူတင်စကူးတန်းနဲ့လည်းခေါ်မလာဥပဒေရေးရာတုံ့ပြန်ကြီးကိုပြောတာစီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအရင်ပြောပါတယ်အဲ့ဒါလည်းမိနစ်10လောက်ကြာတယ်ခင်ဗျအဲ့ဒီစီရင်ပိုင်ခွင့်ဆိုတာသဘောကဘာလဲဆိုလို့ရှိရင်ဒီ Article 9 of the Genocide Convention GenocideConvention ရဲ့ပုံမှန်ကိုအရာဒါတနိုင်ငံကြားမှာအငင်းပွားမှုတွေဖြစ်တယ်အငင်းပွားမှုကဘာလဲဆိုရင် Genocide Convention ရဲ့အတိတ်ပဲနဲ့ဖွင့်ဆိုမှု Genocide Convention ကို Counter ဖော်မှု Genocide Convention ကအရာတာဝန်ရှိမှုနဲ့ပတ်သက်ပြီးမမာနဲ့ဂမ်ဘီယာမှာမှာဥပဒေအငင်းပွားမှုရှိတယ်မြန်မာကလည်းဂမ်ဘီယာကိုဖြည့်ရှင်းမှုကျူတယ်လဲပြောခဲ့တယ်အဲ့ဒါဒီကိုကိုပြည့်စုံလို့မြောက်လို့စီးပိုင်ခွင့်ရှိတယ်ဆိုတော့ကိုတို့ပြောပါတယ်ဒုတိယကတော့ provisional measure အခုကျွန်တော်တက္ကတကပြောလို့ပဲသူတို့လည်းတက္ကတကပြောလို့ပဲဒါကမြန်မာနိုင်ငံ genocide မြန်မာနိုင်ငံအစိုးရပေါ့လေ genocide လုပ်တယ်မလုပ်ဘူးဟိုဆုံးဖြတ်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံမှာ genocide လုပ်ခဲ့တယ်လို့ယူဆနိုင်ပွဲရှိတဲ့အကြောင်းတွေလည်းရှိခဲ့တယ်နောက်မှလည်းပြန်မဖြစ်ဘူးဒါမှလည်းဆက်တိုက်ဖြစ်နေတဲ့သဘောမျိုးလည်းရှိခဲ့တဲ့အကြောင်းမလို့provisional measure လို့ခေါ်တဲ့ not the law လို့ဆောင်မှုတွေကိုထုတ်ပြန်ပေးပါဆိုပြီးစီရင်ချက် ICJ ရဲ့စီရင်ချက်ကားဝင်ဒီကုစလာဗီးယားမှာဖြစ်တုန်းကအရှိ20 March in the town of Mako 1990ပုံမှာဒီကုစလာရှောက်တာကိုမှာပြောတယ်ကျွန်တော်ဆာဗီးယားဟု
တ်ကဲ့
မှာပြောပြမယ်ဘော့စနီးယားဟာဇီဂိုဗီနာရှောက်တာကိုဆက်ကိုရဲ့အတွက်ကထုတ်ပေးတယ်အခုတကယ်တော့ဆက်ကိုရဲ့တောင်ကြော်သွားပြီအဟိုကြာတယ်လို့ပြောလို့မဟုတ်ပါဘူးဆက်အခုတို့တို့ကဘလို့လို့ချက်ချင်းခေါ်လဲမသိဘူးအခုကတလားကြော်သွားပြီအဲ့ဒါကြောင့်မလို့ဒီတဲ့ကိုပိုအရေးကြီးပါတယ်အများဆုံးထုတ်ပေးပါစပြီဒီ provisional measure လဲတောင်းပိုင်ခွင့်ရှိပါတယ်ဆိုပြီးတော့ဥပဒေကြောင်းချက်ရနဲ့ ICJ ဆုံးဖြတ်ခဲ့တဲ့စီရင်ချက်၅ခုလောက်ကိုတင်သူကိုကဒီပြောပါလားအဲ့တော့ကျွန်တော်လည်းဆက်ပြောနေလို့နောက်တော့ပြောကြတော့ရှိသေးတယ်ခင်အမေးကြ
ကျွန်တော်အဲ့ဒီအငင်းပွားမှုကိစ္စမေးချင်ပါတယ်အငယ်ခုနပြောသွားချင်ပါ dispute ပေါ့နော်ပြောမယ်ဆိုရင်ဂမ်ဘီယာဘက်က multilateral လို့ဟာမျိုးမှာ UN တို့ဘာလို့မှာ OIC တို့မှာပြန်မအောင်ကိုပြောခဲ့တာရှိတယ်နော် bilateral သူတို့စာပို့ခဲ့တယ် email နဲ့ပို့ခဲ့တယ်မြန်မာဘက်ကလည်း email နဲ့ပြန်တယ်လားမသိဘူးသူတို့ပြောတယ်အဲ့တော့တကယ်တမ်း dispute လို့ပြောနိုင်ပါမလားအဲ့လောက်အနေထားနဲ့
Article 9 of the Genocide Convention, Article 41 of the ICJ Statute. ICJ Statute will be the data that she will have to do Genocide Convention.
Hello? Hello, Dr. Nissan.
Interview looking at the interview looking at the other through ICGC and Bangwango, Tony Nepal, and I let you, Melinda Sail out, Piovana Kanya. Our provisional measure to be woman, Menace, so they allow Kupiovana Kanya.
I don't know how to check out the provisional measure about the Jabia you saw and who did gong up. A KU, Chucky, Mamma Nina, but Pimini saw Yama Gisala, Blue Bull and Dulekna.
ကျွန်တော်ဟိုတနေ့ကဒီပီပီနဲ့ပြောတော့လည်းပြောပြီးပြီးတော့ကျွန်တော်ပရိုဗီရှင်နယ်မေဂျာကိုကျွန်တော်ရှားမှုတွေမှာလည်းရှိပါမယ်ကျွန်တော်သိတဲ့အမှုတွေနည်းနည်းနဲ့လေးတွေကဖြစ်တဲ့အမှုနည်းနည်းတော့ဟိုရတယ်အဲ့ဒါလည်းအခုဂျီနိုဆိုက်ကွန်ဗင်းရှင်းမဟုတ်ဘူးဒီပလိုမက်တစ်ရီလေးရှင်းကွန်ဗင်းရှင်းအဲ့ဒါဂျီနိုဆိုက်ကွန်ဗင်းရှင်းနဲ့ကိုလည်းမထိုးထားတဲ့နိုင်ငံတွေများနေ
အမေရိကန်တန်ယုံကိုဝင်စီးပြီးတော့ဒီတန်ယုံအမှုဒါနေကိုတရားခံဖြစ်ဖန်တာကိုလွတ်ဖို့ဆိုတာအရင်ဆုံးတောင်းတာပရိုဗီရှင်နယ်မေဂျာတောင်းတာပါဘယ်တော့ကတောင်းလဲဆိုတော့1900ခုနှစ်69ခုနှစ်နိုဝင်ဘာလ29ရက်နေ့ကတောင်းတယ်အဲဒီလုံကတော့ကျင်းတန်းတုံးတာပေါ့အီးမေးလ်ပဲတုံးမလဲကျင်းတန်းလိုက်ပြီးတော့ဟိုအီရန်ကိုလာဖြေရှင်းမှာလို့ပြောတယ်တော်တော်ပြောရရင် ဒီကနေ့ရုပ်သေးသေးကျန်ထွက်ပါလေအာကီဂျီကိုကျမတို့ကျွန်တော်ကျမတို့ပါလေလေးစားပါတယ်တဲ့အဲ့တော့လေဒီနေရာမှာအာကီဂျီကတော့လာဖြစ်ရှင်းရမလို့မတူဘူးတော့ဒီစံတမန်ဒီဖန်တာလာဘာမှအရေးအသိပ္ပိုင်းမှာတစိုက်တစ်ပြီးသားလောက်ပဲဒီတော့ရေးကြအရေးမကြီးတဲ့ခေါင်းကြဖြစ်တဲ့ဆိုတော့လုံးဝမလုပ်ဘူးခင်ဗျအဲ့တော့ပရိုဗီရှင်နယ်မေဂျာကိုဒီစံဘာမှ59ရက်နေမှာတရားသူကြီး59ဦးလုံးတန်းကွက်သူမရ ကျွန်တော်တို့တောင်းကြခင်အမိတ်လို့တောင်းတယ်အဲ့ဒါကိုကောင်းတယ်ပုံမပေးဘူးဘာမှလည်းမတတ်နိုင်ဘူးတို့ပြောကြရင်ဒီယူဂိုစလာဗီယားလက်ကိုရီးယားတွင်ထုတ်ပေးတာနဲ့သို့တော့သူတို့မလိုက်နာဘူးဆိုတော့မလိုက်နာလို့ဒီယူဂိုစလာဗီယားလေဒီဂျန်နိုဆိုက်ကွန်ဗင်းရှင်းရတာဝန်ရှိပါတယ်လို့ဘော့စနီးယားကပြောပြီးနည်းနည်းလောက်ကြာဟုတ်တယ်93ကျော်ကြာမှာ1900ကိုဆက်ဖြတ်ခဲ့ကြဟုတ် ကျွန်တော်လည်းအများနဲ့အလို့သားကြီးများကိုချစ်ထောင်လောက်ကိုစပ်ဖြတ်ခဲ့ကြဟုတ်ကျွန်တော်စိုက်ဖြစ်တယ်လို့အာအစီဒီအဖြစ်မှပြပါတယ်ခင်ဗျာအဲ့တော့ကျွန်တော်ကတော့မလိုက်နာခဲ့တဲ့ဟာတစ်ခုပေါ့လေဒါကျွန်တော်လိုက်နာခဲ့ကြတယ်လို့ရှိမယ်အဲ့ဒါတော့ကျွန်တော်အလို့မရဘူးအဲ့ဒီမလိုက်နာခဲ့တဲ့အခုကတော့96နှစ်နဲ့80ရာတခါဖြစ်တယ်90 3ကနေ2000ခုတည်းမှလည်းတခြားမှုဘော့စနီးယားနဲ့
ဒီကိုစလာဗီယာနောက်ဆလာဗီယာမှာလည်းရှိခဲ့ပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးကျော်သန္တာကိုမိကျမှာဆရာဦးကျော်သန္တာပြောမစို့သတင်းတောက်လည်းဖြစ်တယ်သမိုင်းဆရာလည်းဖြစ်တယ်ဥပဒေပညာရှင်လည်းဖြစ်တဲ့ခါကျတော့ကျွန်တော်ကဒီကြားဖြတ်ရေးဥဆောင်ရမှုကတကယ်တမ်းပြောရင်တော့ဒီကိစ္စကလက်တလုံးဆုံးဖြတ်မဲ့ကိစ္စလို့ဖြစ်နေတယ်ကျွန်တော်စိုက်ချိုးဖို့မချောက်ကနှစ်နဲ့ကြာမ
act of genocide. ไอ้ยาที่แม้เจนี่กูไอ้เจนอไซด์ที่ไหนนี่แหละคอนทริบิวต์ตัวแกเจนี่กูฮันดาเตโบนับว่าสิ่งที่เล่นกันไปสิ่งนี้เราตัวนี้เสร็จสิ่งเสร็จสิ่งเสร็จมันจุดจอลันเนี่ยมันจุดลงเนี่ยฮันดาเตโบแล้วสิ่งที่เราเสร็จกันเราทำอะไรมันเชื่อสิ่งที่พูดแล้วก็นิ่มบ้างที่สิ่งนี้แค่เราเก็บนับพูดมันเชื่อที่มือซ้ายเชื่อที่ได้ไอ้ยาวัวไปต้องสุดท้ายตัวนี้สั่งไม่ใช่สั่งไอ้ลูกพี่บัวไปที่ก็ต้องสุดท้ายเลยที่นอนน่าเลยว่า
ตอนนี้นั่งพูดมาว่าสิว่าไอ้ยาดิฉันไล่หน้าคุณเลยสิมาเคยอยู่ที่นอตที่มาเลยที่นอนนี่เนี่ยไอ้ยาที่มาเชื่อองค์การนี้เดี๋ยวแต่ที่ฉันเท่าไรมาเชื่อสิ่งนี้ฮันดาเดี๋ยวแล้วเบียร์เป็นนับพูดที่เขาเล่ามือพูดสุราจับฉัน
position measures ဆင်မှာအဲ့ဒါပဲအဓိကဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်အဲ့ဒါစိတ်လိုက်နာဖို့မခိန်ဘူးလို့ကျွန်တော်ထင်ပါတယ်တကယ်လို့လိုက်နာရမယ်လို့ချက်မှတ်ခဲ့ရင
်ဟုတ်ကဲ့
ဒီကြောင့်ရတယ်လို့ပြန်မှုရှိလဲဆက်နေမှာဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ဥကြောင်ဆောင်မှာမေးချင်တာကဒီအချက်လက်ဒီနဲ့ပတ်သက်လို့ဆွဲချက်ပေါ့နော်အခုဆွဲချက်ဒီမှာကုလသမဂ္ဂရဲ့အစီရင်ခံစာတွေ UIC ရဲ့အစီရင်ခံစာတွေလူခွင့်အဖွဲ့ရဲ့အစီရင်ခံစာတွေကိုအဓိကကူးကားထားပါတယ်အဲ့တော့ပြောရမဆိုရင်ဒီအစီရင်ခံစာတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကအရင်ကတုံ့ပြန်ခဲ့ပြီးသားပါခုနဆိုလိုတာဒါခြေကားလုံးနဲ့တစ်ဖက်သက်ဆန်နဲ့ဒါအမြင်မျိုးတုံ့ပြန်ခဲ့ပြီးသားဒါပေမဲ့ဒီတရားရုံးမှာဒီလိုတုံ့ပြန်ချက်တွေနဲ့အလုပ်ဖြစ်ပါမလားဥကြောင်ဆောင်မှာသိချင်ပါတယ်
ဟုတ်ကဲ့အဲ့ဒါမြန်မာကအနေနဲ့ကုကန်ခြေပန်းရဲ့ကိစ္စဖြစ်ပါတယ်အဲ့ကုလသမဂ္ဂရဲ့အရှင်ခဏရဒါ witness accounts တဲ့ narratives တွေ statement တွေဖတ်ဆိုချက်တွေဘယ်လိုဖြစ်ခဲ့ပါလဲဘယ်လိုဖြစ်ခဲ့ပါလဲပြောတဲ့ကိစ္စတွေကိုသူတို့အဓိကအဖြစ်ခြေခဏရဲ့ဒီမြန်မာကအနေနဲ့ပြောပါတယ်ဒါ text မဟုတ်ဘူးဒါ narratives တွေဖြစ်တဲ့ဆိုတော့ဒါရင်က administrative ဖြစ်မလားသက်သေကံဝင်မလားတယောက်ဒီတရားရုံးကဒါသက်သေကံဝင်တဲ့အထောက်အထားတွေ witness တွေအချင်းနဲ့လက်ခံလားဆိုတော့ပြည်သူ့ရဲ့စဉ်းစားမှုထင်ပါတယ်ဥပဒေကြောင့်အလားအလာကိုလည်းပဲဒါဥပဒေဆရာပဲသိပါလိမ့်မယ်ဆိုတာ
ဟုတ်ကဲ့ကျွန်တော်ဦးဒေါက်တာမြတ်ဆန်မေးချင်ပါတယ်ခုနက
ကျွန်တော
်ဟုတ်ကဲ့ကျွန်တော်မြေးသွားသလိုပါပဲရှေ့မှာတကယ်တမ်းပြောရင်ကုလသမဂ္ဂအစီအစဉ်စာနဲ့ပတ်သက်ပြီးတော့မြန်မာဆိုးကတုံ့ပြန်ခဲ့ပြီးသားပါဒီတုံ့ပြန်ချက်တွေနဲ့ပဲဆက်ပြီးတော့တုံ့ပြန်မယ်ဆိုရင်လုံးဖြစ်ပါမလားဒီတရားရုံးမှာ
အဲ့တော့အဲ့ဒါကတုံ့ပြန်နေဆိုတာကကကိုပိုင်စီကအစီအစဉ်စာပြင်ဆင်တော့သူတို့ statement တော့ဖတ်ကြတယ်စီရင်ခံစာတော့ဟို report ပေါ်လေဆန္ဒခုနေဟာရှိတယ်လို့ပြောတယ်ကျွန်တော်ဘယ်ရင်တော့ရေးသေးသေးပဲကြားလို့ခမင်းနဲ့တော့တော့ဖတ်ဘူးပါဘူးဒါမှမင်းပြောတာသူတော့လေအချင်းချင်းကဖြစ်တာတော့ဖတ်ဘူးလေအဲ့တော့ဆရာဦးကလည်းခုနှစ်မျက်နှာဆန္ဒခုနေဟာပြောင်းလို့ပို့တော်တော်ခင်းရင်လေအဲ့တော့အဲ့ဒါဟိုမဟုတ်ဘူးခုမှမဟုတ်ဘူးလို့ပြောပြောရင်တော့ဒါကိုယ့်ဘက်ကစွပြောတဲ့သဘောမျိုးလို့တို့ကိုယူဆနိုင်တယ်ဘလုံးလုံးဆိုတော့သူကိုယ်တိုင်ပြောတယ်နှစ်နှစ်ကြာသူကနာလို့ပြီးတော့မှသူတို့ရေးထားတဲ့ခက်မှလည်းပါပါတယ်ဘယ်သူမှနှခါပြန်မမေးဘူးနောက်ပြီးတော့ဒီကြအောင်သူတို့ညီညီမျိုးနဲ့သူတို့ဆက်တယ်လို့ပြောတယ်နောက်ပြီးထပ်တောင်းတာကအဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဟို ICJ ကလက်ခံတယ်လက်ခံမှုဆိုတော့ဒါကျွန်တော်အမြင်မပါဘူးအဖြစ်ချက်ကိုပြောရရင် ICJ ဒီကုလသမဂ္ဂရဲ့ဖွဲ့စည်းတစ်ခုဖြစ်တယ်ဟိုကလည်းကုလသမဂ္ဂကဖွဲ့စည်းခဲ့တဲ့ commission ပဲနောက်ပြီးသူတို့ကျွန်တော်တို့ဘက်ကလိုက်ပြောတာမဟုတ်ဘူးနော်တို့ ICJ မှာဒါတရားပြောတာကဒီမြန်မာဘက်ကပြောရမှာကိုတို့ကြိုတင်ခံမှန်းပြီးတို့ပြန်ဆိုတင်ခြေပထားတယ်လို့ခေါ်ခြင်းခေါ်နိုင်တယ်။ဘာလဲဆိုလို့ရှိရင်ကော်မရှင်ရှစ်ခုဖွဲ့ပြီးပါပြီလေရှစ်ခုမှာတစ်ခုကမှတယောက်ဘယ်သူတယောက်တည်းဟိုမှာတာဝန်ရှိတယ်လို့ဆုံးဖြတ်ခြင်းမရှိဘူး။ဘာမှစက်ပနာမရှိဘူးအကုန်လုံးချက်ကားနေတာဒါမှမဟုတ်လေကွင်းလုံးချွတ်လှုပ်ပေးတဲ့သဘောမျိုးပဲရှိတယ်လို့ကျွန်တော်ရှိခုမှတော့မသိဘူးကျွန်တော်သိတာကကော်ဖီအန်ဒန်ကော်မရှင်တီဟိုဟာကိုသိတယ်အဲ့ဒါကိုအဲ့တော့အဲ့ဒါတွေကိုခိုင်လုံတဲ့ reliable မဖြစ်ဘူးပေါ့လေဒါကိုပြည်သားလို့မရဘူးမြန်မာကလည်းအဲ့လိုပြောပါရင်ကျွန်တော်တို့ဖွဲ့နေပါပြီလုတ်ခဲ့ပါပြီဆက်လက်လက်လုတ်ပါမယ်လို့ဘူးလို့ပြောချင်းပြောပါလိမ့်မယ်အဲ့တော့အဲ့ဒါကတော့သူတို့တုံ့ပြန်ချက်ပါဟုတ်ကဲ့
ဟုတ်ကဲ့အခုနောက်ထပ်စွဲချက်ထဲမှာပြောရမယ်ဆိုရင်မြန်မာအစိုးရဘက်ကအာဏာပိုင်တွေလုတ်တဲ့ကိစ္စဥမာတလောကဆိုရင်ဖမ်းအမတင်ထားတဲ့ဓာတ်ပုံကဒေါန်ဆန်းစုကြည်နဲ့ဒီအစိုးရဖွဲ့ကဗိုလ်ချုပ်တုံးပြုံးရဲ့ပြီးတော့ we stand with you ဆိုတဲ့ဟာမျိုးတင်ထားတယ်ဒါကူထောက်ပြီးတော့ပြောတာဆိုတာတွေဆွဆွဲတာတွေရှိပါတယ်အလားတူပဲဒီ state councilor site ပေါ်ကနေပြီးတော့ရေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဆွဆွဲတာတွေရှိပါတယ်အခုတကယ်ပြောရမဆိုရင်တော့အခုနောက်ပိုင်းမှာဒေါန်ဆန်းစုကြည်ထောက်ခံရေးလူလှုပ်ရှားမှုတွေတော်များလည်းဖြစ်နေတယ်အဲ့တော့ဒီလူတို့ရဲ့တုံ့ပြန်ချက်တွေကတွားပြီးတော့အဲ့တရားရုံးမှာထင်ဟနိုင်ပါလားဒေါက်တာမြစ်ဆန်အမြင်သိကြပါတယ်
အဲ့တော့တခုကျွန်တော်ပြောမယ်ဆွဲချက်ဆိုရင်အသုံးလုံးကိုကျွန်တော်ဖိတ်နေချာကိုသိသဘောမတူကြဘူးဆွဲချက်ဆိုတာကပြည်ပြင်းဥပဒေနဲ့တုံးမယ်ဆိုလို့ရှိရင်ဒီတရားမဥပဒေရောရာဇဝတ်ဥပဒေရောဆွဲချက်ဆွဲချက်ဆိုတာတဲ့ accuse ပေါ့လေဟိုအောင်ကျွန်တော်စိုက်တဲ့တုံးတော့အမှုဖွင့်တယ်အမှုဖွင့်တိုင်တိုင်းနဲ့သူက institute in the charge ကသူတနည်းအားဖြင့်ဆွဲချက်ကိုပြန် charge လို့ CHARG charge လို့ပြောရာဇဝတ်မှာပြောနိုင်တယ်အဲ့တော့အဲ့ဆွဲချက်လို့ပြောတာလေ institution of proceeding ကိုအမှုဖွင့်တိုင်ကြားတယ်ဒါမှမဟုတ် ICJ မှာအမှုဖွင့်တယ်လို့ပြန်ပြီးသုံးကြတယ်ခုနကဓာတ်ပုံငွေတွေတင်တယ်ဆိုတော့ဓာတ်ပုံတင်တာကတော့ပိတ်ပြီးတော့သက်တေတာတကားအရာတော့ပိတ်ခိုင်လုံတဲ့မဟုတ်ဘူးဓာတ်ပုံက we stand with you ဆိုတာဒေါ်အောင်ဆန်းစုကြည်တင်တာလဲဟုတ်ချင်မှာဟုတ်မယ်မဟုတ်ပါဘူးဒေါ်လာအောင်စုကြည်တင်တာမဟုတ်ပါဘူးဟိုဒီအဲ့ဒီပါတဲ့စစ်ဘူချုပ်ကြီးများလဲတင်တာမဟုတ်သူတို့ထောက်ခံတဲ့လူတွေကတင်တာအဲ့ဒါကိုတင်ပြပြီးတော့မောပါဆောင်မလဲဒါဟာပူပေါင်းဆောင်ရွက်မှုရှိတယ်ဆိုတာတော့ဒါတော့
ကျွန်တော်တစ်ချက်မေးတာကကျွန်တော်လူတို့ရဲ့အင်တန်ပေါ့နော်လူတို့ရဲ့စုံစုံမှုလူတို့ရဲ့စိတ်ဆောင်မှုဆိုတာဟောမြန်ကောင်းကောင်းမသားလိုက်ဘူးပြောတာဟုတ်ကဲ့ကျွန်တော်အဓိကလူတို့ရဲ့တုံ့ပြန်မှုပေါ့ဒီဥပမာဆိုရင်သူတို့ဘက်ကတင်တာရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့လူတို့ရဲ့တုံ့ပြန်မှုအမုန်းတရားတွေဖြစ်နေတာတွေဒါတွေကိုသူတို့ကထောက်ပြတယ်အဲ့တော့အခုလက်ရှိလုံနေတဲ့ဖ
ပြောတာကတော့လူငယ်ကမုန်းတိတယ်လို့ပြောတာမဟုတ်ဘူးထင်တယ်အဲ့ဒါဒါပေမဲ့အရင်တုန်းကသူပြောတဲ့တာဒကကဒီဌာနဆိုင်ရာပုဂ္ဂိုလ်တွေမဟုတ်တော့လဲနော်စိတ်တမ်းပုဂ္ဂိုလ်တွေမဟုတ်တော့လဲဟုတ်တယ်လို့လည်းတနည်းအားဖြင့်ပြောထားတာရှိပါတယ်ဆိုတော့လေဒီ Facebook တို့ဘာလို့မှအလုံးတရားတွေဖြစ်နေတာကို discourage မလုပ်ဘူးတို့ကိုယ်တိုင်အဓိကပါဝင်တဲ့ပုဂ္ဂိုလ်တွေတိုင်မလုံဆုံးသည့်တိုင်အရသာအစိုးရပို့ဆိုပါတော့လေသူတို့ဒါကိုမပိတ်ပင်ဘူးဟိုအားပေးအားမြောက်မလုပ်ရင်တောင်မှ discourage ဆိုရဲအတားမြစ်ချင်းအဲမရှိခဲ့ဘူးဆိုတဲ့သဘောကိုပြောပါတယ်ခင်ဗျအဲ့ဒါကတော့သူတို့ပြောတာပါဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်အငယ်အကျော်ဟုတ်ကဲ့အဲ့ဒါလေးကျွန်တော်နှစ်ချုပ်လေးပြောပြပါဟုတ်ကဲ့ကျော်စားလား
ကျွန်တော်အမြင်ကတော့ဒီ၆ဆန်းဆနာပြပွဲလုပ်တဲ့လူတွေဟာအထူးသတိထားဖို့လိုအပ်တယ်လို့ထင်ပါတယ်။သူတို့ရဲ့၆ဆန်းဆနာပြပွဲကိုဗမာပြည်မှာအရင်ကလုပ်နေတဲ့၆ဆန်းဆနာပြပွဲလူလူဆနာပြပွဲတော်တော်များများမှာအမျိုးသားရေးအစွန်းရောက်တွေဘာသာရေးအစွန်းရောက်တွေရဲ့မုန်းတရားတွေနဲ့လုခက်တဲ့ကိစ္စတွေအများကြီးရှိပါတယ်။ဒီကိစ္စတွေကိုအစိုးရကမဟန်တားခဲ့ဘူးလို့ပြောခဲ့တယ်။အခုလောင်ဆန်းစုကြည်ကို၆ဆန်းနဲ့ Wisdom with you လုပ်လာတဲ့အခါမှာတော့ခုနကဒေါက်တာမြင့်ဆန်းပြောသလိုဒီတရားရုံးမှာအစဉ်ပြေဖို့ပြောရတဲ့သဘောမျိုးထောက်မှာဆွေးနွေးတော့စိတ်မဆိုးလှဘူးသို့တော်လည်းပဲဆန္ဒပြပြီးဆောင်းထဲမှာဆွေးနွေးထားတဲ့ခေတ်ကတော့သူတို့ရဲ့ဆန္ဒစောပြီးတော့အဲ့လိုသိလိုက်မှမှပြောဆိုမှုတွေအမျိုးသားရေးအလွန်အကျွံပြောဆိုမှုတွေသုံးရဆွေးနွေးတော့အင်မတန်အန္တရာယ်ကြီးတဲ့တိုင်းပြည်တွေနဲ့အန္တရာယ်ကြီးတဲ့မြန်မာစုနိုင်တဲ့လှုပ်ရှားမှုလို့ကျွန်တော်သုံးသပ်လိုပါတယ
်ဟုတ်ကဲ့ခင်ဗျာဒါရိုက်လီလိုက်အစီအစဉ်ကျွန်တော်တို့အချိန်လည်းဆီတော်လို့ပါပေါင်းဆွေးနွေးပေးတဲ့ဒေါက်တာညစ်ဆန်နဲ့ဥကျော်ဆန်သာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်ဒီမှာပဲညနာခွင့်ပြီးပ
ါဒီကနေ့ ICG တရားရုံးမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြားနာမှုအပေါ်မှာဒါရိုက်ဆွေးနွေးသုံးသပ်တင်ပြခဲ့တာကိုနားဆင်ခဲ့ရတာပါရှင်ဒီကနေ့အင်္ဂါညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုနှမ်းလောင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုကိုဒီကနေ့ Netherlands နိုင်ငံတဲ့ Hague မှာစတင်ကြားနာပါတယ်ပထမအဖြစ်ကြားနာပွဲမှာတော့တရားစွဲဆိုထားတဲ့ Gambia နိုင်ငံကတရားရေးဝန်ကြီး Mr. Aboubakar Tambadou ကတမ်ဘာဒူရဲ့ရှောက်လွယ်ချက်မှာတော့အပြန်အလှန်မယုံကြည်မှုတွေတခြားလူမျိုးတွေတခြားလူမျိုးနွယ်စုတစုစုကိုနှိမ်ချတဲ့ဝါဒဖြန့်ချီမှုတွေကနေလူအစုဝေးလိုက်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတော့အဲ့ဒီကနေတဆင့်ဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုနိုင်ငံတကာသမိုင်းဖြတ်တွေကိုကိုးကားပြီးတော့စတင်ရှောက်လဲခဲ့တာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်မခံသလိုပဲလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်ကိုလည်းညှင်းဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားဆွဲဆိုနိုင်ရဲ့အောက်လွှတ်တော်မှာအများစုနဲ့ထိန်ချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်တွေကဆွဲချက်တစ်ခုကိုဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။အနာအလွဲသုံးစားမှုကွန်ဂရက်စ်တွတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုဆွဲချက်တွေနဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုရဲ့243နှစ်တက်တန်သမိုင်းအတွင်း၄ချိန်မြောက်အဖြစ်သမ္မတတူကိုတရားဆွဲဆိုတာလည်းဖြစ်ပါတယ်။ဟောင်ကောင်ကောလိပ်ဝင်းတစ်ခုထဲမှာအရေးတန်တွေနဲ့ပတ်ထားတဲ့လက်လုပ်ပုံးနှလုံးကိုဖယ်ရှားလာနိုင်တယ်လို့ဟောင်ကောင်ရဲတပ်ကပြောပါတယ်။အဲ့ဒီပုံးတွေကိုဝမ်ချိုင်းအယောက်ကဝမ်ယန်ကောလိပ်ထဲမှာကျောင်းဆောင်တယောက်ကတွေ့ရှိပြီးတော့ရဲကိုအကြောင်းကြားခဲ့တာပါ။ဒီဖြစ်ရဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းမတည်မငြိမ်ဖြစ်စေခဲ့တဲ့6လကြာအစိုးရဆန္ဒပြပွဲတွေအတွင်းပောက်ကွဲရေးပစ္စည်းတွေကိုတွေ့ရှိခဲ့တဲ့နောက်ဆုံးဖြစ်ရလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wandiet ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင် VOA အစီအစဉ်တွေကိုအပိနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်တော်များပြင်အောင်ပါThank you.
This program has come to you from the Voice of America, Washington.